Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ်ဒီဇင်ဘာလ23ရက်ပုဒ်တော်နေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနန်လာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါအမေရိကန်လွှတ်တော်ကတညီတညွတ်ထက်အတည်ပြုထားတဲ့ဒေါ်လာ900ဘီလီယံကျော်သုံးစွဲမဲ့ကိုဗစ်ထောက်ပံ့ရေးအစီအစဉ်နဲ့အစိုးရတနစ်စာအသုံးစိတ်ဒေါ်လာ1.4 trillion ကိုသမ္မတဒေါ်နယ်ထရမ့်ကလက်မမထိုးနိုင်ဘူးဆိုပြီးတော့အင်္ဂါနေ့ကချင်းချောက်ပြောဆိုလိုက်ပါတယ
် I am asking Congress to amend this bill and increase the ridiculously low $600
အစိုးရထောက်ပံ့ကြေးငွေဒေါ်လာ600ဆိုတာအထက်ပင်ရှိတဲ့ပမာဏပါဒါကိုဒေါ်လာ2000တမမို့4000လောက်ထိတိုးပွင့်နိုင်အောင်မူကြမ်းကိုပြင်ဆင်ဖို့လွှတ်တော်ကပြောထားပါတယ်နောက်ပြီးမူကြမ်းထဲမှာပါတဲ့အလဟတမလိုအပ်တဲ့အသုံးစိတ်တွေကိုဖယ်ရှားပြီးတင့်တော်တဲ့မူကြမ်းတစ်ခုတင်ပြဖို့ပြောထားပါတယ်ဒါမှမဟုတ်လဲနောက်တက်လာမယ့်အစိုးရအဖွဲ့ကကိုဗစ်ထောက်ပံ့ရေးအစီအစဉ်တွေလှုပ်ရပါလိမ့်မယ်လို့သမ္မတထရမ့်ကပြောဆိုသွားတာပါလူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သမ္မတထရမ့်ရဲ့ဗီဒီယိုထဲမှာပြောထားတဲ့အလဟတဖြစ်မဲ့အသုံးစိတ်တွေဆိုတာကတော့အမေရိကန်အစိုးရအတွက်နှစ်စဉ်ဗဏ္ဍာရေးဆွဲတဲ့နေရာမှာပုံမှန်ပါဝင်နေကြဖြစ်တဲ့အီဂျစ်နိုင်ငံအတွက်စီးရီအကူအညီပြတိုင်းစိုက်ပျိုးရေးနဲ့တော်ရင်တရိစံစောင့်ရှောက်ရေးလိုရောင်းမငွေကူညီထောက်ပံ့ရေးအသုံးစိတ်တွေကိုဆိုလိုတာဖြစ်ပါတယ်ကိုဗစ်ထောက်ပံ့ရေးအစီအစဉ်မှာသမ္မတထရမ့်အဓိကကန့်ကွက်နေတာကကာယောဂါကာလအတွင်းစီးပွားရေးလုပ်ငန်းငယ်ကလေးတွေလက်ပတ်ရေးပေးမဲ့အကူအညီတွေမလုံလောက်တဲ့ကိစ္စအပြင်အမေရိကန်မိသားစုတွေကိုတတ်ရိုက်ပေးမဲ့ငွေသားပမာဏနည်းနေတဲ့ကိစ္စဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူပုဂ္ဂိုလ် 15 ဦးကိုလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်။ဒီထဲမှာ Republican အမတ်ဟောင်းတွေ2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတာဝန်ခံသူအပြင်2009ခုနှစ်က Baghdad မှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာပါဝင်တဲ့အစိုးရ contract ဝန်ထမ်းတွေလည်းပါဝင်ပါတယ်။အခြားလူငောက်ကိုလည်းသမ္မတ Trump ကပြစ်ဒဏ်တွေလျှော့ပေါပေးခဲ့ပါတယ်။အင်္ဂါနေ့ညမှာကြေညာခဲ့တဲ့လူငယ်ချမ်းသာခွင့်ထဲမှာငွေကြေးအရှုပ်တော်ပုံတွေနဲ့အကျဉ်းချခံရတဲ့ Republican အမတ်ဟောင်းတွေဖြစ်တဲ့ California ပြည်နယ်အမတ် Deacon Hunter New York ပြည်နယ်အမတ် Chris Collins တို့ပါဝင်ပြီးတော့ Texas ပြည်နယ်အမတ် Steve Stockman ကိုတော့ပြစ်ဒဏ်လျှော့ပေါပေးခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားတို့နဲ့အနီးကဆက်သွယ်ခဲ့တဲ့သမ္မတထရမ့်ရဲ့ရွေးကောက်ပွဲအကြံပေး George Papadopoulos လည်းလူငယ်ချမ်းသာခွင့်ပေးတဲ့အထက်ပါဝင်ပါတယ်။ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတသူအနေနဲ့အခုလိုပြစ်ဒဏ်တက်ညာခွင့်ပြုတာမထူးဆန်မယ်မယ်လဲ။သမ္မတထရမ့်ကတော့သူ့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတင်ငယ်ချင်းတွေမမျှမတဆက်ဆံခံရတယ်လို့ထင်ရင်ကြားဝင်ဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။လူတွေကြိုတင်ခံမှပြောဆိုနေကြသလိုလူငယ်ချမ်းသာခွင့်ပေးလိုက်သူတွေထဲမှာသမ္မတထရမ့်ကိုယ်တိုင်နဲ့သူ့မိသားစုအပါအဝင်သူ့ရဲ့ပုဂ္ဂိုလ်ရင်းရှင်နဲ့ရူဒီဂျူလီယာနီတို့ရဲ့နာမည်တွေတော့မပါဝင်ပါဘူး။အမေရိကန်ရွေးကောက်ပွဲဆိုင်ရာနှိပညာကုမ္ပဏီမှလုပ်ကိုင်နေတဲ့ဝန်ထမ်းတစ်ယောက်ကသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲဆိုင်ရာရှင်နဲ့ရူဒီဂျူလီယာနီနဲ့ဆစ်ဒနီပိုဝဲအပြင်ကွန်ဆာဗေးတစ်သတင်းမီဒီယာတချို့ကိုအသေးဖြန့်ဖို့နဲ့တရားစွဲဆိုလိုက်ပါတယ်။အမေရိကန်ပြည်နယ်အတော်များများမှာရွေးကောက်ပွဲမဲဆင်းတွေရည်တွယ်ရမှာအသုံးပြုခဲ့တဲ့ Dominion မဲပေးဆက်ကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာညွှန်ကြားရေးမှူး Eric Gomaha အသက်အန္တရာယ်ချိန်ချောက်ခံရတဲ့အတွက်ပုံအောင်နေရတာဖြစ်ပါတယ်။ရွေးကောက်ပွဲမှာအသုံးပြုခဲ့တဲ့ Dominion မဲပေးဆက်တွေမှာရွေးကောက်ခံသမ္မတ Joe Biden အသာရအောင်မမှန်မကန်လှုပ်တာတွေရှိခဲ့တဲ့ဆိုပြီးသမ္မတ Trump နဲ့သူ့ကိုထောက်ခံသူတွေကအထောက်အထားမရှိဘဲဆွဆွဲပြောဆိုနေကြတာပါ။ကော်လိုရာဒိုပြည်နယ်ဒန်ဗာခရိုင်တရားရုံးမှာမစ္စတာကူမာကပြီးခဲ့တဲ့တောက်ကြနေ့မှာတရားစွဲဆိုလိုက်တာပါ။တရားစွဲဆိုခံရသူတွေဖက်ကသစုံတရားမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။ဒီလိုအခြေအမျက်မရှိတဲ့ဆွဆွဲပြောဆိုချက်တကိုရွေးကောက်ပွဲဆိုင်ရာနှိပညာကုမ္ပဏီတွေဖြစ်ကြတဲ့ Dominion နဲ့ Spot Medic တို့ကလက်မခံဘဲတံပြန်အရေးယူမှုတွေစတင်လုပ်ကိုင်လာတာပါ။ခုလိုတရားစွဲဆိုချက်တွေပေါ်ပေါက်လာပြီးတဲ့နောက်မှာတော့ Fox နဲ့ New Max သတင်းဌာနတွေကရွေးကောက်ပွဲနဲ့ပတ်သက်လို့အရင်တုန်းကပြောဆိုခဲ့တာတွေကိုအခုရက်ပိုင်းအတွင်းပြင်ဆင်ပြောဆိုလာနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း120အတွင်း American ပြည်ထောင်စုရဲ့လူဦးရေတိုးတက်မှုနှုန်းဟာ2019နဲ့2020ခုနှစ်မှာအနှိမ်ဆုံးထိရောက်လာပါတယ်။လူဦးရေ329သန်းကျော်ရှိတဲ့ American နိုင်ငံမှာလူဦးရေတိုးတက်မှုနှုန်းက2019ဇူလိုင်လကနေ2020ဇူလိုင်လအတွင်း3.35ရာခိုင်နှုန်းနဲ့လူဦးရေစုစုပေါင်း 1.3 ပဲတိုးလာတာကိုအမေရိကန်ဒဂေါင်စင်းဘီရိုရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ရွှေ့ပြောင်းအခြေချသူတွေအပေါ်ကန့်သက်ပိတ်ပင်မှုတွေချမှတ်တာနဲ့ကလေးမွေးဖွားမှုနှုန်းကျဆင်းလာတာတွေကြောင့်အမေရိကန်မှာလူဦးရေတိုးတက်မှုကျဆင်းနေတာနှစ်နဲ့ချီရှိနေပြီလို့လဲ The Brookings Institute ကလူဦးရေစင်းကောက်ယူမှုဌာနသုတေသနပညာရှင် William Frey ကပြောပါတယ်။ COVID-19 ကာယောဂါကြောင့်ဒီအခြေအနေတွေပိုဆိုးလာစေတယ်လို့လဲဆိုပါတယ်။ 1918ခုနှစ်မှာ Spanish Flu လို့ခေါ်တဲ့ကမ္ဘာကပ်ရောဂါပေါ်ပေါက်ခဲ့တဲ့အချိန်တုန်းကတော့အမေရိကန်မှာလူဦးရေတိုးတက်မှုကအခုလက်ရှိအနေထားနဲ့ပိုများပြီးတော့ 3.49 ရာခိုင်နှုန်းအထိရှိခဲ့တာဖြစ်ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မလားနဲ့ချီပြီးတော့ကြိုးပမ်းလှုပ်ဆောင်ခဲ့တဲ့ထိုင်းနိုင်ငံအတွင်းရှေ့ပြောင်းအလုပ်သမားတွေကြားမှာကူးစက်မှုအသစ်တွေနဲ့ကြုံနေရပါတယ်။တခြားနိုင်ငံတွေမှာယောဂါဆက်ပြီးတော့ပြန့်နှံ့နေတာနဲ့အတူအခုပြည်တွင်းကူးစက်မှုအသစ်တွေရှိတာကြောင့်ပြည်သူတွေသတိရှိကြဖို့ဝန်ကြီးချုပ်ပရာယုတ်ချန်နူချာကရုတ်တံကနေပြောကြားခဲ့ပါတယ်။ပြပခီးသွားတွေအတွက်ထိုင်းကိုလာရောက်ခွင့်စီးမြင်တွေကိုဖြေလျှော့ပေးထားတာကြောင့်ထိုင်းနိုင်ငံအနေနဲ့ယောဂါထိန်းချုပ်ရေးသတိနဲ့တုံ့ပြန်ကင်တွေဖို့လိုတယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။တနင်္ဂနွေနေ့စီးရင်တွေအရာတရက်ထဲမှာကူးစက်မှု956ရောက်ရှိပြီးဒါကအရင်စုစုပေါင်းကူးစက်သူအရေအတွက်ရဲ့7300ခန့်တုံးရှိတာပါ။အခုကူးစက်မှုအများစုကစမတ်စခွန်ခရိုင်ပင်လယ်စာဈေးတစ်ခုကရွှေပြောင်းအလုပ်သမား44ရာခိုင်နှုန်းလောက်နဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီဈေးကိုပိတ်ထားလိုက်ပြီးတော့ခရိုင်အတွင်းမှာညမထွက်ရအမိန်ချမှတ်ထားပါတယ်။ခရိုင်တွင်းကလူတွေကိုလည်းအသွာလာတားမြစ်ထားသလိုခရိုင်အတွင်းကိုဝင်ရောက်ခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။အထောက်အထားတစုံတရာမရှိပေမဲ့အခုဒီစမတ်စခွန်ခရိုင်အတွင်းမှာကူးစက်မှုအသစ်တွေကတရားမဝင်မြန်မာရွှေပြောင်းလုပ်တာအများစုကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ပရာယုတ်ကအင်္ဂါနေ့ကပြောပါတယ်။ရွှေပြောင်းလုံသမားကြီးဆောင်ရွက်နေသူတွေကတော့စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာလည်းရွှေပြောင်းလုံသားတွေကြားမှာကူးစက်မှုနှုန်းများတာကိုထောက်ပြကြပါတယ်။ဒီလုံသမားတွေအနေနဲ့အလုပ်ခွင်နဲ့သူတို့နေထိုင်ရတဲ့နေရာတွေမှာလူချင်းခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာဖို့အခက်အခဲတွေရှိတာကြောင့်အခုလိုကူးစက်မှုနှုန်းများရတာဖြစ်တယ်လို့လည်းအရှိတောင်အာရှရွှေပြောင်းအလုပ်သမားအခွင့်အရေးလှုပ်ရှားသူအန်ဒီဟောကပြောပါတယ်ရှင်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာခရစ်စမတ်ပွဲတော်ကာလကလေးငယ်တွေပို့ပြီးတော့စုဝေးနိုင်မှုအတွေ့ကိုဗစ် -19 ကန့်သက်ချက်တချို့ကိုယာယီဖြေလျှော့ပေးမှာဖြစ်ပါတယ်။အစောပိုင်းကဆစ်ဒနီမြို့မြောက်ပိုင်းအပန်းဖြေကမ်းခြေတစ်ခုနဲ့ဆက်နွယ်ပြီးတော့ကူးစက်သူ100လောက်ရှိလာတဲ့အတွက်ယောဂါထိန်းချုပ်ရေးကန့်သက်ချက်တွေချမှတ်ထားတာပါ။အခုခရစ်စမတ်ကာလအိမ်တွေမှာလူ100ယောက်ထိစုဝေးဝင်ပြုလိုက်ပြီးအသက်12နှစ်အောက်ကလေးငယ်တွေကိုထည့်သွင်းရည်တွက်စရာမလိုပါဘူး။ဒီလိုယာယီဖြေလျှော့မှုတွေကိုကြာသာပြီးနေကနေစနေနေ့အထိခွင့်ပြုထားပါတယ်။အခုလိုပွဲတော်ကာလစီကံဖြေလျှော့ပြီးတာနဲ့ပတ်သက်လို့
Over the next few days there will be modest changes to restrictions over the
Christmas period. ခုကလာကအလုံးအတွက်ဖြစ်ခဲ့တဲ့အချိန်နဲ့ရင်ဆိုင်နေရတဲ့ဆိုတာနားလေကြောင်းပြီးကြခွဲဆောင်ကြည့်နေထိုင်ရသူတွေကိုလည်းစာနာပါကြောင်းနဲ့ Christmas ကာလတွင်ယောဂကုသမှုထိန်းချုပ်ရေးပြီးကြခွဲနေထိုင်ရမယ့်သူတွေအတွက်ထပ်တူခန်းစားစာနာမိပါကြောင်း New South Wales ပြည်နယ်ဝန်ကြီးချုပ် Gladys Berejiklina ပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့တည်းအထဲကုသတဲ့သူက1000ကျော်ရှိပါတယ်။အခုထိကုသသူစုစုပေါင်း5000ကျော်နဲ့တည်ဆုံးသူ930ကျော်ရှိပါတယ်။ဗြိတိန်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တာကြောင့်ဗြိတိန်ကလာရောက်သူအများစုအတွက်ကန့်သတ်ချက်တွေကိုဂျပန်နိုင်ငံကချမှတ်လိုက်ပါတယ်။လာမယ့်တနင်္ဂနွေနေ့ကစလို့ဗြိတိန်မှာသတင်းတစ်ပတ်အထိနေပြီးတော့နိုင်ငံကိုပြန်လာတဲ့ဂျပန်နိုင်ငံသားတွေအနေနဲ့ခီးစဉ်မတိုင်ခင်82နာရီအတွင်းမှာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးရမှာဖြစ်ပြီးနိုင်ငံတွင်းပြန်ရောက်တဲ့အခါမှာလည်း14ရက်တိကျခွဲနေထိုင်မှုလိုအပ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဗြိတိန်နိုင်ငံမှာတွေ့ရှိတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကတခြားမျိုးစိတ်တွေထက်ကူးစက်မှုပိုများတယ်လို့ကလေးငယ်တွေကြားပို့ပြီးတော့လွယ်လွယ်ကူကူကူးစက်နိုင်တယ်လို့ဗြိတိန်သိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီဗီဇာပြောင်းဗိုင်းရပ်စ်က900ခန့်နှုန်းပို့ပြီးတော့မြင်းမြန်ဆန်ဆန်ကူးစက်နိုင်တယ်လို့အသေဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်အန္တရာယ်အကြံပေးအဖွဲ့ကဗြိတိန်သိပ္ပံပညာရှင်တွေကပြောပါတယ်။အဲ့ဒီ virus မျိုးစိတ်တွေကပြီးခဲ့တဲ့သတင်းပတ်တွေတဲ့ဗြိတိန်နိုင်ငံတောင်ပိုင်းဒေသမှာကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။ဒီ virus ပြန့်နှံ့လာမှာကိုဆိုရင်လို့နိုင်ငံပေါင်း40ကျော်ကဗြိတိန်ကလာတဲ့ခရီးစဉ်တွေကိုပိတ်ပင်ခဲ့ပါတယ်။အင်္ဂါနေ့ကတော့အာရှဒေသကစင်ကာပူ၊ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတို့ကဗြိတိန်ခရီးစဉ်တွေကိုပိတ်ပင်မှုတွေစပြီးတော့ပြုလုပ်နေပြီဖြစ်ပါတယ်။ဒေသဆန်တော်ချိန်ဗုဒ္ဓဦးနေသကောင်ရံကဆလို့ဗြိတိန်ကလာတဲ့ခရီးစဉ်အလုံးကိုစင်ကာပူနိုင်ငံကရက်အကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့ဖိလစ် ပိုင်းကလည်း Christmas အကျိုးကြတာပြည်နေကဆလို့ဗြိတိန်ကလာတဲ့လေရင်ခရီးစဉ်အားလုံးကိုပိတ်ပင်မှာပါကိုရီးယားနိုင်ငံကတော့ဗြိတိန်ကလာတဲ့လေရင်ခရီးစဉ်တွေကိုရှေ့ပတ်နှစ်သစ်ကူအကျိုးကြတာပြည်နေအထိပိတ်ထားလိုက်ပြီဖြစ်ပါတယ်ပြင်သစ်ကတော့ဗြိတိန်ခရီးစဉ်တွေအားလုံးကို48နာရီကြာပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ဗြိတိန်ကထရက်ကားတွေနဲ့တခြားခီးတွေတွေအားလုံးပြီးခဲ့တဲ့82နှစ်အတွင်း virus ပိုခင်းစင်ရင်ပြင်သစ်နိုင်ငံတွေကိုပြန်ဝင်ခွင့်ပေးမှာဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံမှာ covid-19 ရောဂါကူးစက်မှုနောက်တစ်ကြိမ်မြင့်တက်လာတာကိုတုံ့ပြန်ဖို့တင်းကျပ်တဲ့အသွားအလာကန့်သတ်ပိတ်ပင်မှုတွေချမှတ်မယ်လို့ကြေညာပြီးတဲ့နောက်မြို့တော်လန်ဒန်ကဈေးဆိုင်တွေမှာလူတွေစိုးရိမ်စိမ်းနေပစ္စည်းတွေကိုအများပြားဝယ်ယူစုဆောင်မှုတွေလုပ်နေကြပါတယ်။ဗြိတိန်နိုင်ငံတည်းလူငယ်တဲ့24နှစ်အတွင်းလူ 38,000 နီးပါးယောဂကူးစက်မှုခံခဲ့ရတာပါဗြိတိန်နိုင်ငံထဲမှာအလျင်မြန်ကူးစက်လွယ်တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကိုတွေ့ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုတရက်ထဲကူးစက်မှုစံချိန်တင်ခဲ့တာဖြစ်ပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့အစည်းအဝေးအရဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း1,300,000ကျော်ရှိပြီးသေဆုံးသူက6,800ကျော်ရှိပါတယ်ရှင်တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းဒီကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်သစ်ဟာကလေးငယ်တွေနဲ့လူငယ်တွေမှာပိုပြီးကူးစက်မှုများလာတဲ့အတွက်သတိထားဖို့လိုအပ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတိပေးတဲ့အကြောင်းပြောပြပါမယ်။ကျွန်မအိမ်တနာထွန်းမဗီတိန်မှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်သစ်ဟာကလေးတွေမှာကူးစက်မှုပိုဖြစ်နိုင်ပြီးပိုပြီးလွယ်လွယ်ကူကူကူးစက်နိုင်တဲ့အနေအထားမျိုးဖြစ်လာတာကြောင့်ကျန်းမာရေးကိုပိုသတိထားနေထိုင်ဖို့လိုအပ်လာတယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသတိပေးပါတယ်
။အရင်လုံးကဟိုခန္ဓာယောဂဘူကခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အတွက်ကနည်းနည်းခက်သေးတယ်။အခုကျတော့သူကပိုပြီးတော့အော်လွယ်ကူလင့်မြန်လာတယ်ဆိုတာကိုသူတို့ကပြညာရှင်များတွေ့ရှိရတယ်တွေ့ရှိရတဲ့အတွက်ကြောင့်မို့ဒီလိုမျိုးဉာဏ်ဆန်လာတာဘယ်လိုမှကောင်ထိရောက်နေတော့ပေါ့နော်တက်ရောက်တယ်ဆိုရင်အရင်ကကလေးတွေယောဂကူးစက်မှုတိတ်မရှိဘူးယောဂဖြစ်နေတဲ့သေဆုံးမဖြစ်ပွားသေဆုံးမှုလည်းအလွန်နည်းတယ်ကျမတို့နိုင်ငံမှာတော့မှသေဆုံးမှုပေါင်း2500နည်းနည်းရှိတာမှာဆိုရင်18နှစ်အောက်သေဆုံးမှုကစုစုပေါင်းမှာ6ယောက်ပဲရှိတယ်အဲ့ဒါလည်းနောက်ဆက်ယောဂရှိတဲ့အဲကလေးတွေပဲဖြစ်တာများတယ်ပြောချင်တာကလေးတွေမှာဖြစ်ပွားမှုနည်းတယ်သို့တော့အခုအင်္ဂလန်မှာစတွေ့တဲ့ဒီ virus ပေါ့နော်အခုဆိုရင်တောင်အာဖရိကလည်းရောက်နေပြီဩစတြေးလျမှာလည်းရှိနေပြီနောက်တစ်ခါကျတခြားသောမြို့တွေမှာတခြားသောနောက်နောက်ပြောဆိုပြည်နယ်တွေမှာရှိနေတယ်ဆိုတဲ့အထောက်အထားတွေလည်းဖြည်းဖြည်းတွေ့လာတယ်အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်ကလေးတွေမှာလည်းယောဂဖြစ်ပွားမှုတွေတက်လာတယ်ဆိုတော့အကျိမွေကနဦးတွေ့ရှိချက်တွေသူတင်နာပညာရှင်တွေကလည်းတွေ့ရှိလာပြီဒါကြောင့်မို့အထူးပြုစားတော့မှဖြစ်တယ်ဒီ virus ပိုမျိုးတစ်ကရောကျွန်တော်နိုင်ငံအပေါ်တခြားကမ္ဘာနိုင်ငံတွေမှာရောမရှိနိုင်ဘူးလားလို့ပြောမယ်ဆိုရင်ရှိနေနိုင်ပါတယ်ဒါကြောင့်မို့မပေါ်ဆစေချင်ပါဘူးပိုပြီးတော့အထူးသတိထားပြီးတော့နော်ယောဂကာကွယ်နည်းလမ်းတွေကိုလိုက်ပို့ပြီးလိုက်နာကျင့်သုံးဖို့အရေးကြီးပါတယ်နော
်မြန်မာမှာလက်ရှိကူးစက်နေတဲ့ virus ကိုလည်းမျိုးပိစာပြောင်းလဲမှုရှိမရှိသူတင်နာပြုစစ်ဆေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ကိုဗစ်ကာကွယ်ဆေးဟာအသက်16နှစ်နဲ့18နှစ်အထက်တွေသာထိုးလို့ရတဲ့ဆေးဖြစ်ပြီးတော့ကလေးတွေအတွက်ကာကွယ်နိုင်တဲ့ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်ခြင်းကကိုဗစ်ကူးစက်မှုကနေအဓိကကာကွယ်နိုင်တဲ့အချက်ဖြစ်တာကြောင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းသတ်မှတ်ချက်တွေကိုတသွေးမသိမ်းလိုက်နာဆောင်ရွက်ကြဖို့လိုအပ်တယ်လို့ဒေါက်တာခိခင်ကြီးကဆိုပါတယ်မြန်မာမှာကိုဗစ်ကူးစက်မှုတွေရော့ကျလာပြီဖြစ်ပေမဲ့ပြင်းထန်လူနာတွေများနေစေဖြစ်တာကြောင့်လူစုလူဝေးလောက်တာတဦးနဲ့တဦးအနီးကပ်ထိတွေ့တာတွေကိုတတ်နိုင်သမျှရှောင်ကြဖို့လိုတယ်လို့ပြောပါတယ်
ICU ထဲမှာလည်းဒီ130ဝန်းကျင်ကတော့အများအားရှိနေတော့ဖြစ်ပါတယ်။အောက်ဆီဂျင်ပေးနေရတဲ့လူကလည်း1100ကျော်ရှိတယ်။ဗန်တလေတာနဲ့ကုသောင်းပေးနေရတဲ့လူကလည်း30ကျော်ရှိပါတယ်။ဒါကြောင့်မို့ပေါ်ဆောင်လို့တော့မရသေးတဲ့အနေအထားရှိတယ်လို့ပြောလို့ရပါတယ်
။ COVID ယောဂါဟာရာသီတုပ်ကွေးယောဂါလို့ကမ္ဘာပေါ်မှာနှစ်ပေါင်းများစွာဆက်လက်ကူးစက်နေဦးမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့သတိထားကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရဒီကနေ့အထိမြန်မာမှာကိုဗစ်ပိုးတွေ့လူနာအရေအတွက်က3,000ကျော်ရှိနေပြီးတော့သေဆုံးသူက2,400ကျော်ရှိနေပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူတွေပြုစုစောင့်ရှောက်တဲ့နီလန်ကိုလက်ရှိလုပ်နေတဲ့ပုံစံကနေပြောင်းလဲပြီးနေအိမ်မှာပဲထားပြီးကုသပေးဖို့ရှေ့ပြေးစီမံကိန်းတစ်ခုပြင်ဆင်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ကိုဗစ်ကူးစက်မှုတည်ငြိမ်နေတဲ့အနေအထားရောက်လာပြီးဖြစ်တဲ့အတွက်စီကံသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးနည်းစနစ်ကိုပြောင်းလဲကျင့်သုံးရေးရှေ့ပြေးစီမံကိန်းအနေနဲ့လုပ်ကိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပုံစံကိုပြည်ပနိုင်ငံတော်တော်များများမှာကျင့်သုံးနေပြီး ပိုးတွေးလူနာအားလုံးကိုစေးယုံခေါ်တာမျိုးမဟုတ်ပဲယောဂအခမ်းမရှိသူတွေနဲ့ငယ်ရွယ်သူတွေကိုနေအိမ်မှာပဲကုသတဲ့အစီအစဉ်တစ်ခုပဲဖြစ်ပါတယ်ဒီရှေ့ပြေးစီမံကိန်းကိုရန်ကုန်မှာစတင်ဖို့ပြင်ဆင်နေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပြပါတယ်
ဒီတရားလောက်ပေါ့နော်ကျွန်တော်ပိုင်းလောက်နေရွှတ်ကြည့်မယ်ကျတော့စေးုံနေမှာ over load ဖြစ်နေတာဝန်ထမ်းနေတယ်7လ9လပေါ့နော်ဒါဆင်မနေကြ home isolation ပေါ့ဒါသားမယ်ဆိုရင်ကဒီယောဂအခန်းမရှိရတူဖြစ်ရမယ်အိမ်မှာလည်းတကြီးရလို့ယောဂအခန်းမရှိရတူဖြစ်ရမယ်အိမ်မှာလည်းတိတန့်အခန်းနဲ့နေနိုင်ရမယ်သူရဲ့ကျန်းမာရေးအခြေအနေတွေလည်းဒီဘက်ကိုတောက်လျှောက်တင်ပို့နိုင်တယ်လို့ဖြစ်ရမယ်အခုခုဆိုရင်လည်းကျွန်တော်ကချက်ချင်းသွားပြီးတော့ပေါ့နော် hospital service ပေးနိုင်အောင်ခေါ်နိုင်တယ်လို့ဖြစ်ရမယ်သူကစီးမင်းစည်းကမ်းတွေတိုင်းလာပြီးတော့အပြင်ရှောက်မထွက်တဲ့လူမျိုးလည်းဖြစ်ရပါပေါ့နော်အဲ့လိုနေထားမျိုးပေါ့ပြီးတော့ခဏပတ်ဝန်းကျင်ရက်ွက်ကနေပြီးတော့ထိန်းပြီးတဲ့ဟာမျိုးပေါ့ပတ်ပေါင်းစွာစဉ်းစားပြီးလုပ်ရတာပေါ့အဲဒါမျိုးလေးတွေခြေဥစွာဝေဆိုးလို့ပဲကကျွန်တော်တို့တင်ပြရတဲ့ခံစားရတာပိုက်လို့အနေနဲ့ဆောင်ရွက်တဲ့အရှိပါတယ
်ဒီလိုပြောင်းလဲမှုအပေါ်မှာထောက်ခံသူတွေရှိသလိုပြောင်းလဲမှုကြောင့်စိန်ခေါ်မှုတွေကြုံရချိန်မှာလောက်ကင်မှုအလွဲတွေနဲ့စံကြမှုတွေအချိန်နဲ့လွန်ဆွဲမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေကြုံရမလားလို့စိုးရိမ်နေသူကတော့ရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာအတွင်ရေးမှူးဦးဒီငိမ့်လင်းမှာ
အဲ့လိုသောဆန္ဒအသေးတို့ထုတ်ပြီးတော့ pilot project နဲ့စပြီးတော့ထားရတယ်ဆိုရနေတာကျွန်တော်လည်းပြီးရတာပေါ့ပြင်နေတာတစ်ခုမှဘလို့မလုပ်မှလည်းစောင်းရင်းနေရေးကိစ္စတွေရောရပ်ပတ်ပါဘလို့ဒီအတွင်းစုံတုံးလေးကဖန်တီးပေးနိုင်မှုရှိနိုင်မလဲဆိုတာဟာမျိုးတစ်ချက်ရှိတယ်အဲ့လိုအင်ဝါထားလိုက်ကြတဲ့တော့အဲ့လိုဆိုတော့အမောင်းနဲ့ပြီးတာလို့ရန်ကုန်တိုင်းကန်နေထားတယ်သူအိမ်ကပြစ်သိပ်ပြီးနေရတာရှိတယ်ဗျာအဲ့ဒီတော့ emergency ဆိုတဲ့အနေထားတစ်ခုအောက်ဆီဂျင်ကျလာပြီဆိုတဲ့အနေနဲ့တစ်ခုမှဘလို့မလုပ်မလဲဆိုတာမျိုးပြန်မရှိသေးတာပေါ့လေဆိုပြီးတော့တင်တော့ကလည်းအဲ့လိုလေးကြောက်ကြသွားတယ်ဆိုရင်ထင်မှမရှိသေးဘူးထပ်ပြီးတော့တေးရဲ့လူတွေကတိုးလာမှာအဲ့ဒါပေါ့မှာကျွန်တော်ဆိုရင်ညာတော့ရှိတာပေါ့ဟုတ်အဲ့ဒါရတာတေးချာလေးစနေကြပြင်သားဖို့လုံရတယ်ဗျာ
ဒီလိုကုသမှုပုံစံပြောင်းလဲဖို့လုပ်နေတာ ਨੇ တပြိုင်နက်ထဲမှာပဲကိုဗစ် -19 ကာကွယ်ဆေးဝယ်ယူဖို့အတွက်လဲအပူတပြင်းဆွေးနွေးနေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ
်ကျွန်တော် systematically ပြင်တင်တာ3လလောက်တောင်ရှိပြီးစီးရင်ပြူစာရအောင်မလဲဆိုတာကျွန်တော်ကမသိသေးဘူးပေါ့နော်ဒါရှိ covid ကလေ Pfizer ရမယ်ဆိုရင်ကျွန်တော်က -79 ချိန်ပေါ့နော်ဒါဆိုရင်ကျွန်တော်ကဘယ်လိုလုပ်လို့ရနိုင်လဲပေါ့ဟုတ်တယ်ဖက်ကဒီ Moderna ရမယ်ဆိုရင်ဘယ်လိုပေါ့နော်ခန္ဓာ 228°C ရဲ့အတွင်းမှာပဲပုံမှန် refrigeration နဲ့ထားလို့ရတာဆိုဘယ်လိုပေါ့နော်ဒါတွေကတော့ကျွန်တော်တို့ဒီမှာရှိတဲ့ technical working group တွေကတော့သိစိတ်ပေါ့ဒါတွေသူတင်ပြီးတော့တက်ချက်ပြီးတော့ပြင်ဆင်တာရှိပါတော့
ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ India ရဲ့ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စတွေဆွေးနွေးနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့စီစဉ်မှုနဲ့တခြားနိုင်ငံတွေကပါဝယ်ယူနိုင်ဖို့စီစဉ်ထားတယ်လို့သူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာစုစုပေါင်း 32,000 နီးပါးရှိပြီးသေဆုံးသူစုစုပေါင်းက 2,500 နီးပါးရှိသွားပါပြီတနင်္ဂနွေလုံးအတိုင်းအတာနဲ့ COVID-19 ဆေးစစ်မှုကတသိန်းခွဲကျော်လောက်ရှိနေပါပြီရှင်။ကျွန်မမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံစမောစခွန်ခရိုင်မှာကိုဗစ်ကရောဂါပိုးတွေ့သူတွေထောင်ကနန်းလောက်ရှိလာပြီးတဲ့နောက်အနီးနားကခရိုင်တစ်ခုဖြစ်တဲ့စမော့ပရာကန်ခရိုင်ထဲကမြန်မာလူသမားတွေကိုအလုရှင်တွေကလက်မခံတော့ဘဲနှင်ထုတ်တာတွေရှိလာပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးမှာပါထိုင်းနိုင်ငံစမောစခွန်ခရိုင်မဟာချိုင်မြို့နယ်ပဇွန်စည်းကြီးမှာထိုင်းနိုင်ငံသားတစ်ယောက်ကိုဗစ်ကရောဂါပိုးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားကိုဗစ်ကူးစက်ခံနေရတယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်။ဒါတွေဟာတရားမဝင်ခိုးဝင်နိုင်ငံသားတွေကြောင့်လို့ပြောဆိုခဲ့ပြီးတဲ့နောက်အနီးတစ်ဝိုက်ကခရိုင်တစ်ခုဖြစ်တဲ့စမော့ပရာကန်ခရိုင်ထဲကတရားမဝင်အလုပ်သမားတွေစွန့်ပစ်မှုတွေဖြစ်လာကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာ။
ထိုင်းနိုင်ငံပိုင်းတွေကကျွန်တော်တို့ဒီမြန်မာအလုပ်သမားတွေ
ကိုဝင်နေဟိုပြည်ပြည်စီစီဖမ်းဆီးမဲ့တဲ့တွေရှိနေတော့ဒီအခုဆိုရင်ဒါကျွန်တော်တို့မနေရပါတော့မနေရဆိုရင်ကျွန်တော်တို့သမုပ္ပါကံပေါ့နော်သမုပ္ပါကံခရိုင်ထဲမှာကျွန်တော်တို့သမုပ္ပါကံမြို့တွေကလောက်ယုံကကြားမဝင်ထောက်ထားမဲ့တွေရှိနေတယ်ရှိနေတဲ့ကျွန်တော်တို့အလုပ်ရှင်ကဒီသမုပ္ပါကံခရိုင်အပြင်ဘက်ကစိုက်ခင်းတစ်ခုမှာသွားပြီးတော့သူ့လူသမားတွေသွားပြစ်တာပေါ့နော်အလုပ်သမား23ယောက်လို့သိရတယ်အဲ့ဒါကိုသွားပြစ်တော့ထိုင်းလူမျိုးတွေကတွေ့တော့သက်ဆိုင်ရာကိုတရင်ပို့တော့ဒီထိုင်းရဲတွေကသွားရောက်ထိန်းသိမ်းနေထိန်းသိမ်းပြီးတော့ပေါ့နော်ကိုဗစ်နဲ့ပတ်သက်ပြီးတော့စင်တာတွေဖွင့်ထားတဲ့ကျွန်တော်တို့ဒီချူစခန်းတွေပေါ့နော်အဲ့ဒီစစ်ဆေးစခန်းတွေကိုသွားပို့ပေးတယ်လို့ဒါမနေ့ကသိရတယ်
ထိုင်းနိုင်ငံသားတွေကနေအိမ်တွေအလုပ်တွေမှာတရားမဝင်တွေကိုလက်မခံရရရှိတာကြောင့်အခုဆိုရင်လမ်းမပေါ်မှာဒုက္ခရောက်နေသူတွေကအကူအညီတောင်းခံတာတွေရှိလာတယ်လို့လည်းကိုရဲမင်းကဆိုပါတယ်မြန်မာလူ့သမားတွေတန်းနဲ့ချီရှိနေတဲ့ထိုင်းနိုင်ငံမှာတရားမဝင်လူ့သမားပြဿနာတွေအများလို့ရှိနေပေမဲ့ကပ်ဘေးကာလမှာတော့ဒီပြဿနာတွေကိုမြန်မာတန်ယုံကဖြည့်ရှင်းပေးစီခြင်းနဲ့လို့လည်းကိုရဲမင်းကဆိုပါတယ်လက်ရှိကန့်သက်ပိတ်ဆို့ထားတဲ့မဟာချိန်ဒေတာကအခြေအနေတွေကိုတော့မြန်မာတန်ယုံဘက်ကထိုင်းလူ့သမားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးမြန်မာတန်ယုံလူ့သမားတန်အရာရှိယုံကထုတ်ပြန်ချက်မှာဖော်ပြခဲ့ပေမဲ့ VOA ကဆက်သွယ်တာကိုတော့ဖုံးကန်ဖြေဆိုခြင်းမရှိသေးပါဘူးကိုဗစ်ကရောဂါပိုးအများဆုံးတွေ့ရတာကြောင့်2021ခုနှစ်ဇန်နဝါရီလ3ရက်နေ့ထိမဟာချိန်မြို့နယ်ဟာကန့်သက်ပိတ်ဆို့ထားမှာပါပိတ်ဆို့ခံထားရတဲ့မဟာချိန်ဒေတာကမြန်မာလူ့သမားတအူးကတော့အခုလိုပြောပြပါတယ်
ကျွန်တော်တို့ဝင်းထဲမှာတော့တတ်မှတ်ချက်သာခါလာတယ်900ကျော်တယ်ဒါပေမဲ့ကျွန်တော်တို့ဝင်းရဲ့ဘေးပတ်ဝန်းကျင်တွေဒီမှာဗမာပြည်သားရှိနေဘေးပတ်ဝန်းကျင်တွေပေါ့နော်အဲ့မှာလည်းရှိတယ်လေအားလုံးစုစုပေါင်းတို့ဘောင်းချုပ်ပြီးကျွန်တော်တို့စော်ညာလိုက်တာအခုတော့ထောင်ကျော်ပြီးတော့ပြောတာပဲကျွန်တော်တို့လည်းကြည့်နေတာပေါ့နော်ဒါပေမဲ့ကျွန်တော်ဝင်းထဲမှာအဓိကတို့ပြောတာ900ကျော်ပေါ့နော်အခုဘာမှလည်းတို့လက်ခေါ်တာမတွေ့ဘူးတင်သွားတာလည်းမတွေ့ဘူးဆေးရုံကလက်ခေါ်တာလည်းမတွေ့ဘူ
းထိုင်းနိုင်ငံသားပဇွန်ဈေးကစိုင်ပိုင်ရှင်နဲ့မိသားစုဝင်တွေစိုင်နဲ့နှီးဆက်သူမြန်မာနိုင်ငံသားတချို့ကသာဆေးရုံပို့ပေးခဲ့ပေမဲ့ပို့တွေ့ရှိထားတဲ့မြန်မာနိုင်ငံသားအများစုကိုတော့လက်ရှိမှာတီးခြားခွဲထားတာတွေမရှိသေးပါဘူး။ထိုင်းရနာပိုင်းတွေကတော့အရေးပေါ်စီးရုံတစ်ခုလုပ်ဖို့စီစဉ်နေတယ်လို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာ9,900ကျော်ရှိပြီးသေဆုံးသူ60ဦးဖြစ်ပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာရောဂါကူးစက်သူ13,800ကျော်ရှိနေချိန်မှာထိုင်းနိုင်ငံကနေဆက်ဒေသတွေကိုအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်ကဝါနဲ့မိုင်းလာဒေသအတွင်းမှာCOVID-19 ကူးစက်မှုစတင်ခဲ့တဲ့နောက်ယောဂါပိုးစစ်ဆေးတာတွေနဲ့ကျန်းမာရေးအရာစီကံတင်ကြပ်တာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ UWSA ဝါနဲ့ NDAA မိုင်းလာတပ်ဖွဲ့တွေထိန်းချုပ်ရာဒေသအတွင်းကိုလာရောက်ခဲ့တဲ့တရုတ်နိုင်ငံသားတဦးမှာ COVID-19 ယောဂါပိုးတွေ့ရှိပြီးတဲ့နောက်ဝါနဲ့မိုင်းလာဒေသအတွင်းကျန်းမာရေးစစ်ဆေးတာနဲ့စီကံတင်ကြပ်တာတွေကိုပုံမတိုးမြင့်ခဲ့တာပါ။ဒီလ18ရက်နေ့မှာတော့ UWSA ထိန်းချုပ်ရာမိုင်းပေါင်းမြို့မှာကိုဗစ်အတည်ပြုလူနာ2ဦးတွေ့ရှိခဲ့ပြီးဒီရက်ပိုင်းမှာတော့ကျန်းမာရေးဆောင်ရွက်မှုအစီအစဉ်တွေကိုတရုတ်နိုင်ငံနဲ့ပါပူးပေါင်းဆောင်ရွက်တာတွေရှိနေကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုပြောပါတယ
်အခုကတော့စစ်စစ်မှုတွေပြုလုပ်နေတော့မယ်နော်တရုတ်ပြည်ဖက်ကန်းကလည်းဒီအရက်ဖက်အဖွဲ့အစည်းတွေလည်းဒီစေဝါဆိုင်ရာတွေစားတော့ကုန်ပစ္စည်းတွေပြီးတော့ဒီ quarantine center မှာဒီဆောက်လုပ်တဲ့ဒီယာယီတဲတွေကအစတာသူတို့ကူညီမှုတွေရှိတယ်လေနော်တရုတ်ပြည်ဖက်ကဒီကျန်းမာရေးဝန်ထမ်းတွေလည်းပါဝင်ကူညီတာလည်းရှိတယ်လေနော
်မိုင်းပေါင်းမြို့မှာ covid လူနာ2ဦးတွေ့ရှိပြီးတဲ့နောက် UWSA ထိန်းချုပ်ရာဒေသအတွင်းကကျောင်းတွေအားလုံးကိုဒီလ20ရက်နေ့ကစတင်ပိတ်ခဲ့သလို UWSA ထိန်းချုပ်ရာဒေသနဲ့ဆိုရထိန်းချုပ်ရာနယ်မြေမိုင်းလာနယ်မြေတွေကိုဆက်သွယ်ထားတဲ့ဂိတ်တွေကို2လပိတ်ကြောင်းရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင် KTV တွေရက်ရှည်ပိတ်သိမ်းဖို့ပွဲလမ်းသဘင်တွေမဆောင်ရွက်ဖို့နဲ့2020ဆောင်းရာသီပြည်သူ့စစ်လေးကြီးအစီအစဉ်ကိုယာယီရပ်ဆိုင်းဖို့လည်းထုတ်ပြန်ထားပါတယ်။ဒီလ22ရက်နေ့ကမိုင်းပေါင်းမြို့မှာနောက်ထပ် COVID အတည်ပြုလူနာ2ဦးထပ်မံတွေ့ရှိကြောင်းလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာရှိပေမဲ့ဦးညီရန်ကတော့ COVID ထိန်းချုပ်ရေးကော်မတီကထုတ်ပြန်ထားတာမရှိကြောင်းပြောပါတယ်။ NDAA ကမိုင်းလာအဖွဲ့ထိန်းချုပ်ရာဒေသအတွင်းမှာလည်းဒီလ20ရက်နေ့ကအတည်ပြုလူနာ2ဦးတွေ့ရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိမိုင်းလာဒေသအတွင်းဆောင်ရွက်နေတဲ့အခြေအနေကိုဒေသခံ2ဦးကအခုလိုပြောပါတယ
်။ဒီတော့ပါတော့အဲ့ဒီယောဂဘုတွေ့တဲ့လူရဲ့နေရနေရာနဲ့အိတ်ဝင်းကျင်အကုန်လုံးလော့ဒေါင်းလုပ်တာပဲဒီနဲ့ဆက်နေတဲ့ဟာတွေဒီနဲ့ပတ်သက်တဲ့လူတွေအကုန်လုံးလိုက်ဆုံဆန်းမှသူနေရနေရာတွေအကုန်လုံးလော့ဒေါင်းလုပ်ထားပြီးတယ်အဲ့မှာလည်းလုံခြုံရေးအပြည့်ချထားပြီးတယ် နောက်ပြီးမှဆိုရင်တော့ကစားဝိုင်းတွေနောက်ပြီးတော့ night club တို့ KTV တို့အကုန်လုံးပိတ်ခိုင်းလိုက်တယ်ပိတ်ထားတာပေါ့အခုက
မိုင်းလာမြို့အတွင်းနဲ့အနီးအနားကျေးရွာကပြည်သူတွေအားလုံးကိုအာခေါင်တိုးပတ်ရယူပြီးယောဂဘိုးရှိမရှိစစ်ဆေးသွားမှဖြစ်ကြောင်းနဲ့စစ်ဆေးမှုကုန်ကြမ်းစည်းကိုဒေတာအုပ်ချုပ်ရေးအဖွဲ့ကတာဝန်ယူမှဖြစ်တယ်လို့ပြည်သူတွေအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ကိုမိုင်းလာ COVID-19 ယောဂကာကွယ်ထိန်းချုပ်ရေးအဖွဲ့ကမြစ်တာရက်ခံထားပါတယ်။မိုင်းလာဒေတာအတွက်လိုအပ်တဲ့စားသောက်ကုန်တွေကိုတော့တရုတ်နိုင်ငံမိုင်းဟိုင်းခရိုင်ပြည်ပချစ်ချည်ရေးကော်မတီကကူညီပေးနေကြောင်းနဲ့တရုတ်နိုင်ငံပြန်လိုသူတွေကိုတရားဝင်လမ်းကြောင်းကခွင့်ပြုပေးထားတယ်လို့တရားမဝင်ခိုးပြီးဝင်ထွက်တာတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဝါနဲ့မိုင်းလာဒေတာဟာဒီနှစ်စံပိုင်းတရုတ်နိုင်ငံမှာ COVID-19 ရောဂါစတင်ဖြစ်ပွားချိန်ကလေးကကျန်းမာရေးစည်းမျဉ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ခဲ့ရမှာဒီရက်ပိုင်းအတွင်းမှာပထမဆုံး COVID လူနာစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဝါမိုင်းလာဒေတာနဲ့ဆက်ဆက်နေတဲ့မိုင်းခတ်မြို့နယ်ကတော့လက်ရှိမှာလူအသွားအလာပြည်ပင်ထားပေမဲ့ကုန်ကားတွေကိုတော့သွားလာခွင့်ပြုထားကြောင်းမိုင်းခတ်မြို့နယ်အုပ်ချုပ်ရေးမှဦးကောင်းမြင့်သူကပြောပါတယ်။
အဲအဲ့ဒါပြောလာတဲ့နားလေသူကလည်းပိတ်ထားတယ်ကျွန်တော်လည်းတချို့ဟာလေးတွေပိတ်ထားတယ်ပုံသားတွေပဲသူသွားနေအောင်နော်အခုကမပိတ်ထားတော့သူသွားတဲ့နားလေးတွေတော့မရှိတော့ဘူးပေါ့နော်မရှိတော့ဘဲနဲ့ဒီပုံသားတွေကတော့သွားနေတယ်ကုန်စည်စည်းစင်းမှုကတော့ဆက်သွားနေရမှာပဲမဟုတ်ရင်တော့ကုန်စည်တွေနဲ့ဆက်နေမှာနော်
မိုင်းခတ်မြို့နယ်ကတော့လက်ရှိအချိန်ထိ COVID-19 ကူးစက်တာမရှိသေးပဲကျန်းမာရေးစည်းမျဉ်းစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်အတွင်းမှာဒီလ22ရက်နေ့အထိ COVID-19 အတည်ပြုလူနာ982ဦးရှိနေပြီးသေဆုံးသူ3ဦးရှိကြောင်းပြည်နယ်ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။လက်နက်ကင်မီးဘခတွေတင်ပြင်လာတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ရှမ်းပြည်နယ်ပလောင်မြို့နယ်မှာလုံခြုံရေးတာဝန်ရှိသူတွေဘက်ကကြောင်းကြားလာရင်အင်တာနက်လိုင်းတွေကိုငကုံမူလတိုင်ဖွင့်ပေးဖို့ရှိတယ်လို့တာဝန်ရှိသူကပြောလိုက်တဲ့သတင်းကိုပြောပြပေးရှင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ဝေးပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံကြိုဆိုပြီးတဲ့နောက်ပိုင်းမှာရခိုင်နောက်ပိုင်းနဲ့ရှမ်းပြည်နယ်ကပလောင်မြို့နယ်တို့မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့အင်တာနက်လိုင်းတွေကိုမြန်နှုံရှော့ချထားစေဖြစ်ပါတယ်လုံခြုံရေးတာဝန်ရှိသူတွေဘက်ကအင်တာနက်လိုင်းတွေကိုပြန်လည်ဖွင့်ပေးဖို့ပြောလာရင်ရခိုင်မြောက်ပိုင်းနဲ့ရှမ်းပြည်နယ်ပလောင်မြို့နယ်မှာအင်တာနက်လိုင်းတွေကိုပြန်လည်ဖွင့်ပေးမယ်လို့စက်တွင်မှုညွှန်ကြားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကပြောပါတယ
်ဟိုဘယ်လိုခေါ်မလဲ operator insertion လုပ်တဲ့ကျွန်တော်တို့စက်တွင်မှုညီဌာနပေါ့တော့ဟုတ်တယ်အဲ့လိုတော့ဗောနော်လုံခြုံရေးနဲ့ concern ဆက်တဲ့ဌာနတွေကနေပြီးတော့ဒီကောင်ပေါ်ခြေနေပေါ်တုံးသက်တာဗောနော်တုံးသက်ပြီးတော့အဓိကတော့တိုင်းပြည်နယ်ရောဒီနေအင်ဂျင်ရေးဒီဝန်ကြီးချုပ်ကိုကြီးခိုင်နိုင်အဲ့တော့ပြီးခဲ့တဲ့ဒီနှစ်တုန်းကတော့ပြိထားတော့နှစ်ပိုင်းတစ်ချက်ချင်းနေကောင်းလာလို့ကျွန်တော်ပြီးခဲ့တဲ့လင်းက6လအစပြီးတော့အင်တာနက်ကဖုန်းမရပါတော့ 2G ပေါ့နော်ဒီဟာကိုနည်းနည်းစီးပွားရေးလူမျိုးတွေဆက်ဆံလို့ရအောင်ဆက်သွယ်လို့ရအောင်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီမူလာတိုင်းပေါ့နော်မူလာရှိတဲ့စနစ်ပေါ့ကွာဟိုတိုင်းပြန်ဖွင့်ဖို့ပါဘူးကတော့အခုဒါလည်းဒီကုနေလုံးကြုံကြီးနဲ့ပတ်သက်တဲ့ဒီနိုင်ငံတော်ဒီနေကြီးကုနေနဲ့ပတ်သက်တဲ့ဖွဲ့စည်းတွေဒီကုနေတွေကဒီပြီးတော့ဟိုဘယ်လိုခေါ်မလဲပြန်လေးစဉ်းစားဖွင့်ပြပြီးတော့ကျွန်တော်တို့ရှိရောပြန်ညွှန်ကြားရင်တော့ကျွန်တော်တို့ operator ပြန်ညွှန်ကြားပေးရမှာပေါ့နော်အဲ့လိုတော့ရှိတယ်
ဒေသခံလူထုအတွက်ထိခိုက်နစ်နာမှုကြီးမားတဲ့အင်တာနက်ဖြတ်တောက်မှုတွေကိုအခုလိုတိုက်ပွဲတွေရပ်တန့်ထားတဲ့ရှင်နေမျိုးမှာအစိုးရအနေနဲ့ငကိုမူလတိုင်းပြန်လည်ဖွင့်ပေးတဲ့တယ်လို့လည်းအတန်ဖွင့်ရဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဟိုရခိုင်နဲ့ချင်းပြည်နယ်ဘက်ဒီနောက်ကူအခုကအရေးကိစ္စတွေပဲရှိရဒီကိစ္စတွေပေါ်မှာလိလိရှိပြီးတော့နောက်ကူနောက်ဆုံးတဲ့ဒီအင်တာနက်ဖြတ်တောက်ထားပြီးတော့ဒီလူခွင့်ချိုးဖောက်မှုတွေကိုဟိုခွင့်ပြုပေးထားတယ်လို့အကာအကွယ်ပေးထားတယ်လို့ဖြစ်နေတယ်ဟာဒီဆန္ဒအလူမျိုးချင်းနေပြီးတော့တစ်ခါမှဒါဟာကျွန်တော်တို့ဒီမှာတော့ဒီဆိုရဟာဒီမျိုးစီလန်းချောင်းကိုတွားနေပါတယ်လို့ပြောရင်တော့ဒါလူကြီးကဆင်မှာပေါ့အဲ့တော့ကျွန်တော်တို့ကတကယ်လူကြီးကနေပြီးတော့အထူးသဖြင့်ဒီတိုင်းနာဒေတာမှာဖိနစ်ကွန်ဒီလူကြီးကနေပြီးတော့လက်ရှိဆိုရပေါ်မှာယုံကြည်မှုတွေတော့ရှိလာလို့ဆိုရင်တော့တကယ်အနေနဲ့လက်ရှိဖိနစ်ထားတဲ့အားတဲ့လူရဲ့ဒီဥပဒေတွေကိုပြင်ချောင်းလေးဆောင်ရွက်ဖို့လိုပါတယ်အဲ့ဒါမှဒါရင်ကျွန်တော်ဒီကြေရည်ချင်းနဲ့ပြည်သူသွားနေပါတယ်ဆိုတော့ကျွန်တော်တို့ဝင်ကြည့်ပြီးတော့ဒီပေါ်မှာပူပေါင်းဆောင်ရွက်လို့ပို့ပြီးတော့ဝင်ကြည့်သွားလိမ့်မယ်လို့ကျွန်တော်တို့ကမြင်ပါတယ
်။အင်တာနက်ပိတ်ပင်ထားတာကြောင့်ဒေသခံတွေရဲ့ကြံမာရေး၊ပညာရေးအလောက်ကံတွေထိခိုက်မှုတွေရှိနေတာကြောင့်အင်တာနက်လိုင်းတွေကိုငကုံမူလတိုင်ပြန်ဖွင့်ပေးစေချင်တယ်လို့မင်းပြဒေသခံမတ်ရှူနေလိုင်းကပြောပါတယ
်။ COVID-19 ကြောင့်ပေါ့နော်။ COVID-19 ဖြစ်တဲ့အတွက်ကြောင့်သူတို့ဇီယာမြန်မာတို့ကိုတရင်ချက်လက်တွေပါတယ်ပြေးတယ်။ဟိုဟာလိုင်းထက်ကပေါ့နော်။COVID-19 ရဲ့ဘယ်လိုဘယ်လိုတခိုင်ဒီမှာဘယ်လိုဖြစ်နေပြီးမြန်မာနိုင်ငံမှာတော့ဘယ်လိုဖြစ်နေပြီးဆိုတော့ညီမတို့ဘာမှ attention နဲ့တိကျလည်းမရဘူးပြီးတော့ညီမတို့နေရာနေရေးဖြစ်တဲ့အကြောင်းဟ ပေါ်ပြီးတော့ဟာကျမရဲ့အသေးသေးတွေပါတယ်မရောက်ဘူးပေါ့နော်အဲ့ဒါကြောင့်ညီမတို့ကိုဗစ်19ပတ်သက်ပြီးတော့သူရလေးဘာမှမရှိဘူးအဲ့လိုအခြေအနေရှိနေတယ်ဆိုရင်လည်းဟိုဒီလိုအင်တာနက်ကနှိုက်ကြိုဟိုပြစ်ထားတာနည်းနည်းတမိကြိုရှိနေပြီဆိုတော့ဟိုညီမတို့အနေနဲ့ဆိုရင်ကျမရဲ့အရာရောဟိုပညာရဲ့အရာရောဖက်ဖက်ကညီမတို့ကနောက်ကျနေတယ်နောက်ကျသွားတယ်ပေါ့နော်ဟိုအဲ့ဒါကြောင့်ညီမတို့
ိုင်လက်နက်ကင်ဖွင့်နေတတ်မတော်ကြားတိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့2019ခုနှစ်ကစလို့ရခိုင်ပြည်နယ်ကကြောက်တော်မြောက်ဦးမင်းပြားမြေပုံချက်တိတောင်ဘူတီတောင်ပုံနှကျွန်းနဲ့ရှင်းပြည်နယ်ကပလောက်ဝက်မျိုးနွယ်တွေမှာလုံခြုံရေးအကြောင်းပြချက်နဲ့အင်တာနက်လိုင်းတွေကိုပိတ်ထားခဲ့တာပါတနည်းကြော်ကြပိတ်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုပြီးခဲ့တဲ့ဩဂုတ်လ3ကစလို့ပြန်ဖွင့်ပစ်လိုက်ပေမဲ့တူချီမြန်နှုံးလောက်သာရရှိတာကြောင့်လက်တွေ့သုံးမရပဲဖြစ်နေတယ်လို့ဒေတာခန်တွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်ရုဆလဘီဗုဒ္ဓနေ့တိုင်းတင်ဆက်နေရမြန်မာနိုင်ငံရေးသုံးသပ်ချက်ကိုနှာစင်ညမှာဖြစ်ပါတယ်သောရရှိမှာပြန်2020ပြည့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအလားအလာကောင်းတဲ့ဘလောက်ထိလမ်းကြောင်းထင်းပင်းနိုင်ခဲ့သလဲဆိုတာကိုမြန်မာနိုင်ငံရဲ့သုံးသပ်သူဦးအောင်သူနည်းနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဒီကြိမ်ရာကျင်းပပြည်စည်းခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့ရလဟာဒုက္ခမှာပြန်ပြန်မဖြစ်နိုင်တော့ဘူးလို့ဦးအောင်သူနည်းကစတင်သုံးသပ်ပါတယ်
။အခုကတော့ရွေးကောက်ပွဲပြီးသွားတဲ့ခါကျတော့ NLD ကတော့ပြောမယ်ဆိုလို့ရှိရင်တော့အပြတ်အသတ်ပေါ့နော်။တောင်ပြူကမ်းပြူအနိုင်ရသွားပါတယ်။နောက်တစ်ခါကျတော့တိုင်းရင်းသားပါတီတွေလည်းသူတို့စုစည်းပြီးတော့ကြိုးစားကြပါလေ။ဒါမဲ့ထင်သလောက်တော့အနိုင်ရတဲ့အနေအထားတော့မရှိပါဘူးဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒီအတိုက်ခံတက်ခိုင်ပုံရွေးပါပြီးရတော့အခုချိန်ကြီးစောရကတက်တာတွေဥပဒေကြောင်းရလုပ်ငန်းစဉ်ရတော့သူတို့အနေနဲ့ချိုးပန်းတာရှိပါသေးတယ်ဒါပေမဲ့ဒီရွေးကောက်ပွဲရလက်ကြီးကိုကြောင်းမြန်လာမလို့ဖြစ်နိုင်တော့ပါဘူးခင
်ဗျနောက်ဆိုတော့ NLD ရဲ့ရွေးကောက်ပွဲအောင်မြင်မှုကပိုမိုကြီးမားလာလေလေပါတီကြီးစိတ်ကြဝင်ပြီးတော့အဖက်ဆောင်ရင်းလှုပ်လာလေမလားဒါmajority might is majority rights ဆိုတဲ့ပုံစံမျိုးနဲ့ပေါ့လေအင်းအပြပြီးဖိပြီးသူတို့ထင်တာပဲလောက်လာလိမ့်မလားဆိုရယ်စွင့်စင်းတချို့လည်းစီခဲ့ကြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ဒီရွေးကောက်ပွဲမှာ majority ထက်ပြောရင် super majority လို့တော့ပြောလို့ရပါတယ်ဆိုတော့ဒီလိုမျိုးအပြအသတ်ပါတီတွေကအနိုင်ရသွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်ဆိုတော့အဲ့တော့အဲ့လိုအနေအထားမျိုးမှာတော့ခုနပြောသလိုပဲစိုးရိမ်စရာအကြောင်းတွေရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ check and balance ပေါ့အပြန်အလှန်အထင်းထင်ပြောရမယ့်နေရာမှာတပါတီရဲ့ဆိုတဲ့အခါမှာကျန်တဲ့ဟိုအတိုက်ခံပါတီကလည်းအာမကောင်းတဲ့အနေအထားမျိုးဖြစ်နိုင်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲကာလကစလို့အခုချိန်ကြီးပေါ့နော်။ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကလည်းဟိုမီဒီယာတွေတော့မဖြစ်ဘူးပြ။ဘာလို့ဆိုတော့ပါတီဘဝကနေပြီးတော့ညှို့ကြားရတယ်မပြောရဘူးဆိုတဲ့အားမျိုးပေါ့နော်။ဆိုတော့အဲ့လိုအနေအထားကပါတီကတကယ်လို့ဒီနေ့ကြက်ကြက်ချုပ်ကြိုက်ပြီးတော့ဒီအထင်းကြီး chicken balance ပျောက်သွားတဲ့အနေအထားဖြစ်နိုင်တယ်လို့ဆိုရင်ပါတ
ယ်ဒါပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီတိုင်းမှာသူတို့ဟာမြို့သားညီညွတ်ရေးအစိုးရဖွဲ့မယ်လို့သူတို့ပြောထားပါတယ်ဆိုတော့ဒီလိုပြောတာကတော့ဒီနိုင်ငံတကာမှာလည်းရွေးကောက်ပွဲနိုင်ပြီးခါစားပါတီတွေကဒါပြန်လဲသိမြတ်ကြပါစို့ဆိုလို့ဆိုရဲပြောရပြောစင်တော့ရှိရပါလေအဲ့လိုပြောရပြောစင်တစ်ခုနဲ့ပြောတာလားတကယ်လိုက်လိုက်လဲလဲသူတို့စိတ်မှန်တဲ့ရွေးချက်ထားပြီးတော့ပြောတယ်လို့ယူဆနိုင်ရအကြောင်းမရှိဘူးလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ရွေးကောက်ပွဲတွေပြီးတဲ့အခါပေါ့နော်အလုံးပြန်ပြီးတော့ဟိုစိတ်မြကြဖို့တို့အတူတကွလက်တွေလောက်ကြဖို့တို့ဟိုဒီလိုမျိုးဖိတ်ခေါ်တဲ့ပုံစံတွေတော့ရှိတတ်ပါတယ်ဆိုတော့အခုလက်ရှိ NLD ကယူကျွန်းတဲ့ဒီ MUG ပေါ့အမျိုးသားညီညွတ်ရေးအစိုးရဆိုတာแล้วไอ้ด่าที่ขึ้นมาเลยเบลอขึ้นมาเลยสรแล้วอะกูเฉิงนี้เราขับมาอ่ะขับไปแล้วจอปาร์ตี้นี้ใจหน้าปาร์ตี้นี้แหละอ่ะโดมเมสติโด ဟိုဖိတ်ခေါ်တာကတော့ရှိပါတယ်ဒါပေမဲ့ဟိုဘယ်ချိန်မှာဖြစ်လာမယ်တော့ဟိုမသိဘူးပေါ့ခင်ဗျာကျွန်တော်သိမကြဘူးတော့ထင်ပါတယ်ဆွေးနွေးပွဲတွေတချို့တော့စလိမ့်မယ်လို့ထင်ပါတယ
်တချို့ကလည်းတွေ့ကြတယ်အခုခါမှာတက်မတော်ကအေးအေးနဲ့အပြစ်ခရဆေးရေးလောက်တာနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တက်တက်ကြွားကြွားလိုလိုလားလိုလားမှုမပြတာဘူးဆိုတော့အဲ့လိုမပြသရင်တော့ဒါလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမတွက်နိုင်ဘူးလားဒီကိစ္စမှာငါတို့ပါဝင်မဆောင်ရွက်ရင်တက်မတော်ဒီသားလင်းတစ်ဖက်သက်သူတို့ဟာတိုင်းရင်းသားတွေနဲ့စီယုံရေးတိဆောက်သွားပြီးတော့သူတို့နိုင်ငံရေးမှာအင်အားပိုပြီးကောက်အောင်လှုပ်လာလိမ့်မယ်ဆိုတာ NLD ဘက်ကလည်း strategy တွေတက်ကောင်းတွက်မယ်ထင်ပါတယ်ကျွန်တော်ကတော့ on screen ဘယ်လိုသွားပါလဲအင်းကျွန်တော်မြင်
တာတော့အစိုးရဘက်ကပေါ့တော့ဒီရေကောက်ပွဲအနိုင်ရပြီးတဲ့အချိန်ဒီမှာအခုချိန်ကြီးပြောမယ်ဆိုရင်အပန်တိတ်နေတယ်လို့ကျွန်တော်ယူဆတယ်။ဆိုလိုတာဟိုရွေးကောက်ပွဲနိုင်ပြီဆိုရင်လည်းဒါအောင်ပွဲမိဂွန်ခါမီပြောတင်တာပေါ့ခင်ဗျာ။အောင်ပွဲခံတဲ့မိဂွန်ပေါ့နော်။ဆိုတော့ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ဒီချီအမျိုးအမြင်ပေါ့ဒီလာမယ့်၅နှစ်ပြင်မလုပ်သွားမယ်စသဖြင့်ဟိုချပြဖို့ရှိပါရဲ့။ဆိုတော့အဲ့လိုမျိုးမဟုတ်ပဲနဲ့အခုချိန်မှာကျတော့ကျွန်တော်တို့ကမျောတော့မျောလက်နေရတာပေါ့နော်။ဒီစိတ်တစ်ပိုင်းတော့ပဲကိုကြားရဒီကြားရဆိုတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်။ဆိုတော့နောက်တစ်ခါကျတော့လေဒီလူတွေတော်တော်များများညှို့နေတာပေါ့ခင်ဗျာ။ကျွန်တော်တို့ဒီကိုဗစ်အပြင်အကျတင်းမှာပဲ EE ကိုကျွန်တော်တို့အကျခက်အသိအကျညာခဲ့တာမျိုးတွေရှိတယ်။ဆိုတော့အဲ့အားလိုက်ဘာဖြစ်လို့ညာရတာလဲ။အခုအချိန်လေးတွေအချိန်ကြီးမှာဆိုရင်ပြန်ဖြေလျှော့မှာလားပေါ့နော်။နောက်မိန်းကုန်းတစ်ခုကတော့ဒီအစိုးရပြန်ပြက်လာရင်စပ္ပတ်တဲ့ဒီလောက်တာကြတာကဒီနိုင်ငံရေးကျင်းသားတွေတန်လွတ်တဲ့ကိစ္စမျိုးပေါ့ဗျာ။ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်တို့ကြည့်ချာမကြားတင်ကြဘူး။အလုံးအားတော့ပြောနေတာပေါ့။
အေးကိုအကျန်းဖက်ဖွဲ့စည်းအဖြစ်ကြီးညာတာကတော့ဒါတက်မတော်ရဲ့အလိုဆန္ဒအတိုင်းကြီးညာတာဖြစ်တယ်လို့တချို့ကပြောကြတာပဲ။ဆိုတော့အခုခါမှာပဲချင်းနေရှိပါလေ။အဲ့ဒီမှာအေးကိုအကျန်းဖက်ဖွဲ့စည်းအဖြစ်ကြီးညာတာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ရဲ့သဘောထားနဲ့ NLD ရဲ့သဘောထားဘယ်လိုရှိနေပါလဲလို့လို့ဆိုတယ်။
ကျမတို့ဘက်ကတော့ဟိုဒီကိစ္စမှာသူကငယ်ငယ်လေးကိုလက်တွေ့ကြကြဆုံးဖြတ်တယ်လို့ယူဆနိုင်တယ်။အခုကြားသလောက်ဆိုလို့ရှိရင်အောက်ခြေမှာပြစ်ခတ်ရသေးရည်တွေဖြစ်လာတယ်။ပို့ပြီးတော့ဟိုတင်းနေလာတယ်ဆိုတော့အမိသားမျိုးကြီးကြားရပါတယ်။ဆိုတော့နောက်တစ်ခါကျတော့လည်းဒီတက်မတော်ကိုယ်တိုင်ကဒီတက်မှု9ယောက်ပါပြီးတော့ဒီငင်းညာကြီးဆွေးနွေးမဲ့ဆိုတော့အဖွဲ့ဖွဲ့တာတွေရှိတယ်။ကျွန်တော်ကလည်းသတင်းထွက်လာတော့ဒီဝါဒီသားထဲမှာတွားပြီးတော့ဒီအစည်းအဝေးတစ်ခုဒီအဖွဲ့အပါဝင်ပေါ့နော်ဒါပြီးແນ່ເລົ່າແຕ່ຊື່ເຫຍຫານີ້ດີຈາກແຂກກະເດີ້ກູຈົນເຊິ່ນແຕ່ຕູ້ແຍ່ຊີຊ້າງກະແນ່ໆລີ້ຊິປູປີ້ດລູຜິດແດລູຜິດແດອສຸຣະພັກກະຈາກແຂກກະເດີ້ລາແມ່ອສຸຣະທີ່ຜ່ວຍຍີກະຫູເອີ້ລາຫູເບຫູແນ່ໆອູຊາປີ້ຫນີດລາບໍ່ເນາະເອີ້ອີ່ອສຸຣະທີ່ສໍວ່າແລ້ວເຈີລູປ່ຽນເລ່ນນາລາກະເດີ້ອີເບຕະແຍ່ນີ້ມາປໍລາແມ່ລູຢູ່ຊາແດບໍ່ເນາະເອີ້ລາອສຸຣະພັກກະແລ້ວດານະປັດຕະລູຕີຕີແຈຈາຖောက်ຈໍລາແລ້ວເຈີລູບໍ່ຈາກໄດ້ບໍ່ຄະ
သူကအဲ့ဒီရွေးကောက်ပွဲကတကယ်ကျင်းပလာနိုင်တဲ့အခြေအနေရှိတယ်လို့ထင်ပါသလားသမရကလည်းပဲတခိုင်ပြည်နယ်နေလူကတော့ဒီဟာဖြစ်နေရတဲ့ဝန်ဆောင်ကူညီရပါလဲပြောတယ်ဆိုတော့
သမရကူတိုင်းကလည်းပြောလာတယ်ဆိုတော့ညှို့လင်းချက်တော့ရှိတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီကိစ္စမှာအထူးသဖြင့်တော့ဟိုဂျပန်နိုင်ငံကငင်းကြီးအထူးတန်တမာပေါ့နော်ဆာဆာတာဝါယူကေကူတိုင်းကနေပြီးတော့ဟိုတော်တော်လေးဟိုဂျာအဲ့မှာလုံးမြန်တဲ့ပုံပေါ်ဟိုဘက်ဒီဘက်ပြီးပြီးလုပ်ကြည့်နေတဲ့အမျိုးရှိတော့ဒီတဲ့ရင်းညောင်းလဲကျွန်တော်ဒီလူလူကပို့ပြီးတော့ဟိုမြုပ်လင်းချက်ထားတယ်လို့ထင်ပါတယ်
။ဆော့ဇာကာဝါရဲ့လွန်မြန်ဟာအေအေနဲ့တက်မတော်ကြားထဲမှာပဲလွန်ပြန်လာလားသူရိမုတ်လွန်မြန်ကသုံးဝင်းဆိုင်အေအေရဲ့တက်မတော်ရဲ့ဒါမြို့သားဒီမိုကရေစီဖွဲ့ရအစိုးရရဲ့အဲ့ဒီလူကပြန်လာရှိခဲ့ပါရဲ့လားကျွန်တော်မိကျင်တာကဆော့ဇာကာဝါအပေါ်မှာသဘောထားဆော့ဇာကာဝါရဲ့ကျိုးပန်းမှုတွေကအစိုးရဘက်ကဘယ်လိုသဘောထားပါသလဲတချို့တိကျမဟုတ်တော့လည်းပဲထွက်လာတဲ့သတင်းတွေကတော့အဲ့ဒီဘက်ကသိပြီးတော့လူလူလားလားမရှိဘူးဆာဇာကာဝါရဲ့လူဆောင်ချက်ကိုလို့ပြောကြတာလည်းကြားလို့ပ
ါဟုတ်ကဲ့ကျွန်တော်ကြားရတဲ့လောက်ကတော့ကြားရတဲ့ဆိုတာလည်းကျွန်တော်တို့မီဒီယာပေါ်ပြတဲ့တွေရပါတော့အဲ့တော့ဘာချုပ်ပေါ့နော်ဘူချုပ်ကြီးမင်းအွန်လိုင်းနဲ့ဒေါ်ဆန်းစုကြည်ကြားရဲ့ပြည်ဆောင်နိုင်ရေးအတွက်လည်းဒီလိုလုံးမြောက်ပြီးပြည့်ရဲ့ဆိုတဲ့သတင်းမျိုးကြီးရှိပါတယ်ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့အနေနဲ့ကတော့ပျော်လင့်ရုံပဲရှိပါတယ်ဘယ်လိုအခြေအနေရှိရတော့မသိဘူးခင်ဗျာ
ဒီကလာမှာအကောင်းဆုံးမျောမှန်းနိုင်တဲ့မျောမှန်းချက်ပေါ့လေဖြစ်လာနိုင်တဲ့အကောင်းမြင်ဖို့ the best case scenario ကွန်ဆင်းဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာကတော့ဘောနော် energy ဒီချိန်မှာသဘောထားကြီးပြီးတော့ခေတ်ကြီးပြည်ကြောင်းနေတဲ့အကြောင်းကိုတည်းရှောက်လို့ဆိုရင်ဒါနိုင်ငံအတွက်ကောင်းတဲ့အလားအလာဖြစ်သွားမယ်လို့ယူဆနိုင်ပါတယ်။ဒါအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ဟိုဘာကောင်းလဲညှိုးလင့်ချက်မေ့စရာအခြေအနေလည်းရှိသွားနိုင်တယ်လို့ထင်ပါတယ
်။ energy နဲ့ဒီကနိုင်ငံမှာတက်မတော်မဘာအခက်အခဲတွေရှိနေပါလဲတက်မတော်ဘက်ကတော့လူလူလားလားရှိနေတယ်လို့ပြောနိုင်ပါသလ
ားဘုံကျော်မူကြီးမြောက်လာရဒီ2021ဇွန်ဇူလိုင်မော့အဲ့လောက်မှာညာယူရမယ်ဆိုတဲ့သတင်းကြီးကြားပြီးရလာရှိပါတယ်ဆိုတော့တက်မတော်ဘက်မှာလည်းကျွန်တော်မြင်လာတော့ဒီ generation နဲ့ shift ပေါ်ခေါင်းဆောင်မှုမျိုးဆက်အပြောင်းလဲတွေဖြစ်ပေါ်လာကြရှိတယ်လို့ထင်တယ်ဆိုတော့ဒါမှမဟုတ်လည်းဟိုတက်မတော်ဆိုတာကတော့ဒီ institution ပေါ်ဒီလိုအဖွဲ့ကြီးသမီးခိုင်ရဲ့ဟိုနေရာတစ်ခုဖြစ်တဲ့အခါကျတော့သူ့ရဲ့အဖွဲ့ကြီးရဲ့အကျိုးစီးပွားနောက်တစ်ခုကကျတော့သူ့ရဲ့အဖွဲ့ကြီးကိစ္စတွေကထည့်တွင်စဉ်းစားဖို့တော့လိုလိမ့်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါဒီမိကောင်တော့မမေးရင်မနဲ့မေးရတာဖြစ်ပါတကယ်လို့ဒါအကောင်းဆုံးမျှော်မှန်းတာမဖြစ်ခရင်အဆိုးဆုံးကဘယ်လောက်ထိဖြစ်သွားနိုင်ပါလဲကောင်သူကြီ
းဟုတ်ကဲ့ဒီကောက်ပွဲကြောင့်မလို့ကျွန်တော်တို့ပုံကောင်းလာမယ်လို့အာမခံကြမရှိဘူးလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီမှာအခုကိုဗစ်ကူးစက်ကပ်ပြီးဖြစ်တယ်ဒီကောက်ပွဲပြီးသွားတော့လည်းဒီကပ်ပွဲကဆက်ရှိလာပဲပေါ့နော်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းရဆိုလို့ရှိရင်ကျွန်တော်တို့ကောက်ပွဲဈေးတွေကလည်းပိတ်အားထားလို့မရသေးဘူးသူ့ဘက်တော့ကိုသတိထားကြပြီတော့ဆိုတာမျိုးပြောပါတယ်အချိန်ကြီးရတော့ဟိုတပ်ပြီးတက္ကမတ်တကလို့ဖြစ်သွားတယ်ပေါ့နော်နောက်တစ်ခါကျတော့စီးပွားရေးကပြည်သူကအခုချက်ကျဲလာကြတဲ့အနေသားပေါ့နော်နောက်တစ်ခါနိုင်ငံတကာယင်းနှိမ့်မှန်မှုနောက်ကဘာကြီးတစ်ခုလုံးရဲ့စီးပွားရေးအကျပ်သေးပေါ့နော်ဒါတွေအားလုံးကလည်းကျွန်တော်ထင်တယ်ဆက်ပြက်လက်ရင်းပြည်လည်းမမဟုတ်ဘူးပေါ့အဲ့ဒီနေသားမှာတော့ကျွန်တော်တို့ကအကောင်းဆုံးကကိုယ်ပြည်ရင်းညီညွတ်ရင်းနဲ့ကုသညီညာရေးကိုလုပ်နိုင်ရင်တော့ဟိုကျွန်တော်တို့အတွက်ဟိုပြောလင်းချက်တစုံတရာရှိမယ်လို့တော့ထင်ပါတယ်ခင်ဗျအ
ဲ့တော့အဓိကညီညွတ်စရာကတချို့ကတက်မတော်စီနိုင်ငံရေးကနေပြီးတော့နောက်ဆုတ်ဖို့ကိစ္စနောက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားတွေကိုလှုပ်ပိုင်ခွင့်တိုင်းရင်းသားပါတီတွေရဲ့အနိုင်ရတဲ့လူတွေကိုအထုခွင့်အနာအပြည့်အဝပြင်နိုင်ဖို့သူရဲ့နှစ်သက်လူကိုဝန်ကြီးချုပ်ဖြစ်လက်ခံဖို့စသဖြင့်ကိစ္စတွေရှိနေဆိုတော့အဲ့ဒီကိစ္စတွေတော့ရှေ့ကိုတိုးနိုင်ကြရရှိပါလားနိုင်ငံရေးအဖြစ်န
ိုင်ငံရေးအဖြစ်တော့ဟိုကြွားခဲ့တဲ့ကနအခုချိန်ကြီးတော့ဘောရာကြီးရဲ့ဆိုတဲ့အနေဓာတ်ကိုမြင်ရသေးပါဘူးဒီပြဿနာတွေကဆက်ရှိနေပါပဲတော့အဲ့တော့နိုင်ငံရေးအတွက်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အင်အားစုကြီးကြီးရပါတော့ဘောရာကြီးပြီးတော့ဒီနိုင်ငံမှာပဲကျွန်တော်တို့ရှေ့ဆက်တူးနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
ကိုဗစ် -19 ကာဝေးဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2021ခုနှစ်ဧပြီလရောက်မှသာကိုဗစ် -19 ကာဝေးဆေးတွေစတင်ထိုးနှံနိုင်လိမ့်မယ်လို့သိရပါတယ်ဘယ်လိုမျိုးစားအသုံးပြုမယ်ဆိုတာကိုတော့မသိရှိကြသေးပါဘူးလက်တလောကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေတဲ့ COVID-19 ကာဝေးဆေးအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။ဒီအမေရိကန်နိုင်ငံကထုတ်တဲ့ Moderna ဆိုတဲ့ဆေးရယ်ဒီအမေရိကန်နိုင်ငံမှာပဲ Pfizer နဲ့ဒီဆရာတို့ Germany က BioNTech နဲ့ပေါင်းပြီးထုတ်လုပ်တဲ့ Pfizer ကာဝေးဆေးရယ်ဒီနှစ်ခုဟာဆိုလို့ရှိရင်ကာဝေးဆေးသမိုင်းမှာပထမဦးဆုံးဒီ virus ရဲ့ visa နော် RNA ကနေတီးတန့်ဖယ်ရှားပြီးတော့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးအစ်စ်တမျိုးပေါ့နော်အဲ့ဒီအစ်စ်တမျိုးဖြစ်အောင်မြင်လာတဲ့ phase 3မှာလူတွေကိုလုံခြုံမှုပေးနိုင်တယ်နောက်တကာကာကွယ်မှုလည်းပေးနိုင်တယ်ဆိုပြီးထွက်လာတယ်နောက်ဆေးတစ်ခုကတော့ဒီ UK နိုင်ငံ Oxford University နဲ့ AstraZeneca တို့ပူးပေါင်းပြီးတော့ထုတ်လုပ်တဲ့ vaccine ပေါ့နော်အဲ့ဒီ vaccine ကတော့ဒီ COVID-19 vaccine ရဲ့ visa ကိုယူပြီးတော့ကျွန်တော်ဒီ protein ကိုယူတာပေါ့နော်ဒီသူ့ကို visa ကိုအုပ်ထားတဲ့ virus အပေါ်မှာအုပ်ထားတဲ့ protein ရှိတယ်အဲ့ဒီ protein ကိုတခြားလူအန္တရာယ်မပေးတဲ့ virus အမျိုးအစားမှာပေါင်းပြီးတော့လူရဲ့ခန္ဓာကိုယ်ထဲကိုထိုးသွင်းလိုက်တယ်။အဲ့တော့ဒီ protein ကိုခန္ဓာကိုယ်ကသိရှိပြီးတော့ခန္ဓာကိုယ်ရဲ့ခန္ဓာကိုယ်က protein မဟုတ်ဘူးဆိုပြီးတော့တိုက်ခိုက်လို့ရှိရင်တကယ်သူနဲ့အလားတန်တူသော COVID-19 ပိုးကုတ်လုထားတဲ့ protein ဝင်လာတဲ့ virus ဝင်လာရင်ဒါကိုတိုက်ခိုက်တယ်။နော်အဲ့ဒါဒီ Oxford AstraZeneca ကနေထုတ်လုပ်တဲ့ vaccine အမျိုးအစားပေါ့။
let alone sudden don't be near COVID-19 cover serial musa quetchian, a diga o soon as quaja chin IP, to long then see any anet, there's some pian yari ma le kure gawe see in musaha, the cabalon dinan in a lancho naimu queen lampu miare lu, that I'm watching I got to the piawane.
ရပထမဆုံးအနေနဲ့ဒီဗက်ဆင်းသုံးခုမှာမျိုးစားတူဖြစ်တယ်ဟိုဒါအနားနဲ့ဖိုင်ဇာကထုတ်လုပ်တဲ့ဗက်ဆင်းတွေကဆိုရင်သူ့ကိုထိမ့်သိမ်းတဲ့အခါမှာမိုင်းနပ်20နဲ့မိုင်းနပ်70ဒီဂရီဆယ်ဆီယပ်စ်မှာထိမ့်သိမ်းမှာ6လတိအာနိသင်ရှိတယ်အကယ်၍များသူ့ကိုတမျိုးကြဒီဆီရိုဒီရီဖရစ်ဂျရေတာထဲမှာမိုင်းနပ်ဆိုရီ2ဒီဂရီအနေ8ဒီဂရီဆယ်ဆီယပ်စ်မှာသိမ်းမယ်ဆိုရ
ာတဲ့နိုင်ငံတွေကပဲအဓိကเนาะဒီဟာကိုအာနိသင်မပြတ်ပဲသုံးဆွဲထိုးနှံနိုင်မယ်လို့ထင်တယ်နောက်တစ်ချက်ကတော့သူရဲ့ကုန်ကြမ်းဆေးကိုကြည့်မယ်ဆိုရင်ဒီနီးသင့်နဲ့ထုတ်လုပ်ထားတဲ့ Moderna နဲ့ Pfizer ကဈေးတစ်ချောင်းကို20ဒေါ်လာကနေ33 US ဒေါ်လာလောက်ကျတဲ့အချိန်မှာတမျိုးကြနီးနဲ့ထုတ်ထားတဲ့ဒီ Oxford AstraZeneca က4 US ဒေါ်လာလောက်ပဲကုန်ကြမ်းရှိတယ်လို့အကြမ်းမြင်သိရတယ်ပေါ့နော်ဒါကြောင့်ဒီနှစ်ခုရှင်းလိုက်ရင်ထိမ့်သိမ့်မှုဈေးကြီးတယ်နောက်တကကုန်ကြမ်းဈေးကြီးတယ်အသစ်ပေါ်တော့ Moderna နဲ့ Pfizer ဈေးတွေဒီနောက်တကဒီ Oxford University ကထုတ်တဲ့ဈေး AstraZeneca ကတော့ကုန်ကြမ်းလည်းနည်းတယ်ထိမ့်သိမ့်တဲ့အခါမှာဆရာတို့နေ့စဉ်ဆရာတို့ကပုံမှန်ထိုးနေတဲ့ကာကွယ်ဆေးထိုးတဲ့နီးစနစ်အတိုင်းပဲထိမ့်သိမ့်လို့ရတဲ့ဆိုတဲ့အတွက်ကြောင့်မလို့ဒီကမ္ဘာလုံးအတိုင်းအတာနဲ့လွှမ်းခြုံနိုင်မယ်ဆေးမျိုးစားဖြစ်တယ်ပေါ့နော
်လက်တလောအသုံးပြုနေတဲ့ COVID-19 ကာကွယ်ဆေးတွေဟာကာကွယ်ဆေးအာနိသင်အပြည့်အဝရဖို့ဆိုရင်နှစ်ကြိမ်ထိုးနှံပေးဖို့လိုအပ်ပြီးတစ်ကြိမ်နဲ့တစ်ကြိမ်ကြားမှာရက်သက်တစ်ပတ်သုံးပတ်သို့မဟုတ်လေးပတ်ချာပြီးထိုးနှံပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီမှာ Oxford University က AstraZeneca ဆိုလူပေါင်း 2,000 နဲ့စမ်းသပ်ထားတယ်။ Moderna ကလူပေါင်း 3,000 နဲ့စမ်းသပ်ထားတယ်။ Pfizer ကလူပေါင်း 4,300 နဲ့စမ်းသပ်ထားတဲ့အခါမှာ Pfizer နဲ့ Moderna ကတော့ဒီဆေး3ဘက်နဲ့4ဘက်ကွာပြီးနှစ်ချောင်းထိုးပြီးတဲ့အချိန်မှာ65ရာခိုင်နှုန်းထိ COVID-19 ကိုကာကွယ်နိုင်တယ်လို့သိရတယ်။ဒီ AstraZeneca ကတော့ဒီလူပေါင်း 2,000 ကိုစမ်းသပ်ပြီးတဲ့အခါမှာ62ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားထဲမှာကာကွယ်နိုင်တယ်ဆိုပြီးတော့ကြည့်ရတယ်ဈေးမျိုးစား3မျိုးလုံးဒီ3ဘတ်သုံးဖို့4ဘတ်ချပြီးတော့2ချိန်ထိုးရမှာဖြစ်တယ်2ချိန်ထိုးပြီးတော့တပတ်မြောက်ကစပြီးတော့မှခုနပြောတယ်65ရာခိုင်နှုန်းအကာအကွယ်ရပါမယ်ပထမချိန်ထိုးရင်လည်းတော့ဒီ90ရာခိုင်နှုန်းအကာအကွယ်မရသေးဘူးပေါ့နော်ဒီကြားထဲမှာတော့ပိုးမုံပင်အောင်ဆက်ပြီးတော့ view site ပို့တော့လိုနေသေးတယ
် COVID-19 ကာဝယ်ဈေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပြီးကာဝယ်ဈေးအာနိသင်အပြည့်အဝရရှိဖို့ဆိုရင်ရက်သက်တစ်ပတ်3ဘတ်သို့မဟုတ်4ဘတ်ချပြီး2ချိန်ထိုးနိုင်ပေးဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ခုတခါတော့ VOA ရဲ့တပတ်တွင်းအားကစားခဏကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အဒနီရနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားကြီးတွေကတယောက်လို့ပြောမှာဖြစ်ပါတယ်။1986မက္ကဆီကိုကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်လုပ်နိုင်ခဲ့တာကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့အဲ့ဒီအချိန်ကာလဟာသူ့ကစားသမားဘဝရဲ့အထွတ်ထိပ်ကာလပဲဖြစ်ပါတယ်။အင်္ဂလန်နဲ့ quarter final မှာအင်္ဂလန်ကိုလက်နက်ပုတ်သွင်းခဲ့တာတကူအပြင်ကွင်းလယ်ကနေစပြီးအင်္ဂလန်နောက်တန်းတွေကိုကျော်ဖြတ်ပြီးသွင်းခဲ့တဲ့ဂိုးတွေကသူ့ကိုပို့ပြီးတော့ကဘာကျော်စေခဲ့ပြီးတော့လူတိုင်းရဲ့ပါဇက်ဖျားမှလည်းမာရာဒေါနာဆိုတဲ့နာမည်ကရေပန်းစားခဲ့တာပါ။ TV စတင်ပြီးတော့ကြေကြေပြန့်ပြန့်ဖြစ်လာခဲ့တဲ့အဲ့ဒီကာလမှာမြန်မာနိုင်ငံအပါအဝင်ကဘာတဝမ်းမှာရှိတဲ့ဘောလုံးဝါသနာရှင်အားလုံးလူလူကလည်းမာရာဒေါနာလိုဖြစ်ချင်တဲ့အထီးကိုကမ္ဘာဘောလုံးလောကကိုလွှမ်းမိုးနိုင်ခဲ့သူလည်းဖြစ်ပါတယ်။သို့တော့မြန်မာဘောလုံးလောကမှာရောဘလောက်အထိလွှမ်းမိုးမှုရှိခဲ့ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ကစားသမားဟောင်းကိုတင်မြင့်အောင်ကတော
့ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်နော်။ဘလောက်ထိယူသွတ်တယ်ဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာကျွန်တော်တို့ခြေသားချက်ကစားရပေါ့နော်ကျွန်တော်ရဲ့မျိုးလိုက်ဝင်တဲ့တန်းတော့ကျန်ကစားတဲ့ချိန်မှာကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြီးကြည့်တော့အပူမဖက်နဲ့သွားဝင်သူအပူမမျက်စိတာအဲ့ဒါအရင်သိကြည့်တာကျွန်တော်ကမှဒေါ်လာတန်တရာနေရာလောက်ရှိတယ်ကျွန်တော်အဲ့ဒါသိတာ
မြန်မာလက်ရွေးစင်အသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်ကတော့အခုလိုပြောပါတယ
်80ရေခင်မှာကျွန်တော်40စဖြစ်တာပေါ့လူငယ်40အဲပြီးတော့80ဖြစ်ပြီးတော့89 90မှာကျွန်တော်ကျေးဇူးသွားတော့အဲအဲ့ဒီမှာအခုတန်းတိုးအောင်ရယ်ကိုတင်မြင့်အောင်ကျွန်တော်3ရက်တင်းနေအတူတူလေး လေးရှာမှာကျွန်တော်တို့ကြီးစားထက်စားအဲ့ဒီရောက်တော့ကျွန်တော်ကဟိုဘလူးခေါမနဲ့တခါမှလည်းမထွက်ဘူးလေအဲ့မှာရောက်တယ်ဟိုကသူကလေးနဲ့ရောက်တယ်မလေးရှာရောက်ပြီဆိုတာနဲ့သူကဟိုလမ်းမှာပဲသူကချင်းsponsor ပေါ့ sponsor ဆိုတော့ကျွန်တော် training sim whistle နေတို့ phnat တွေတို့ facility ပေါ့သူကအဲ့ဒီမှာ editor ဆိုင်ပို့ပြီးတော့တခါလေးယူပေါ့ကျွန်တော်ယူသွင်းနေတယ်ဆိုတော့အဲ့ဒီမှာ Maradona ဥပဒေအပူမသူ phnat ကပူမဆိုကျွန်တော်ကမှတ်ထားတော့ဒီဘက်မြန်မာပြည်မှာထုံးစံတိုင်းပေါ့ကျော်စိန်တို့ကျော်မြင့်တို့ပဲကျွန်တော်တို့ကစီးရတာဟိုဒီဘက်မှာရှိတယ်ဒီဘက်အဘက်ထွက်တော့အာဒါမျိုးတွေဆိုတော့ကွာတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးဖူးမောကတော့ရမလားဆိုတော့အဲအသိန်းပိုင်အသိန်းကလူတွေကအဲပူမဆိုင်အောင်ပို့ပေးတာအဲအဲ့လောက်ကြီးကျတော့မှတော့ယူသွင်းတာသူစီးတဲ့ဖက်နဲ့ပူမောကိုစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလဲကြာကျွန်တော် trainee စင်းတော့ကိုယ်စုမဖြစ်ဘူးလေဖက်နဲ့နဲ့သူတို့ဒီဖက်နဲ့မျိုးကတို့ကစတာမို့တိတ်ပြီးတော့ဒီဘက်မှာရှားပါနေရပါဘောနော်ဒီကျွန်တော်တို့ဒီအသုံးဆောင်ပစ္စည်းတွေဆိုတော့အဲ့ဒီဖက်နဲ့ကိုစီးလိုက်တာ training စင်းလိုက်တာအန်ကယ်လေဟောအကြောက်ပတိကင်လိုက်တာအဲ့လောက်ဒီကျွန်တော်အမတ်တော်ကိုယူသွတာဟော
မာရဒိုနာဟာဘောလုံးကွင်းထဲမှာရှန်းရှန်းတောက်အောင်မြင်ခဲ့တယ်လို့ဘောလုံးကွင်းပြင်ပမှာလဲနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်မူရစေးသုံးဆွဲမှုပါဝဲသူရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တခါတရံမှာမကောင်းတဲ့သတင်းတွေနဲ့လဲကြော်ကြခဲ့သူဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုဇော်မျိုးသားကတော့
ဘောလုံးသမားဘဝမှာသူရဲ့ကစားသူနေကမကောင်းလားဆိုတော့ကောင်းပါတယ်သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းတဲ့ဘောလုံးကွင်းပြင်ကဟိုဖြစ်ရတယ်ပေါ့ဖြစ်ရတယ်ကသူ့ကိုလူပိုပြီးစိတ်ဝင်စားစေခဲ့တယ်ပရိသတ်ပိုပြီးစိတ်ဝင်စားစေခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်တာဘောလုံးကွင်းထဲမှာမတော်တာမဟုတ်တော့ဘောလုံးကွင်းထဲမှာတော့ကစားဘုံကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ထပ်တိုက်စစ်မှုပေါ့နောက်ထပ်တိုက်စစ်မှုတရားအနေနဲ့ကမ္ဘာအကောင်းဆုံးဘောလုံးမှာပြည်ရစ်စက်ကနေဆိုတာသူ့ရဲ့ fine ဘယ်လောက်ရှိလဲဆိုတာပြရတာပေါ့နော
်1997မှာတော့မာရာဒိုနာဟာကိုကိန်းသုံးဆွဲမှုနဲ့ဘောလုံးလောကကနေ15လပြန်ခံခဲ့ရတာပါဘယ်လိုပဲဖြစ်ဖြစ်မာရာဒိုနာဟာဘောလုံးပညာဘောလုံးကျွမ်းကျင်မှုအပိုင်းမှာတော့တစ်ခက်မှတယောက်လို့ဆိုရအောင်ထူးချွန်တဲ့သူလို့ဆိုရမှာဖြစ်ပါတယ်မြန်မာလေးစဉ်တိုက်စစ်မှုဟောင်ကူမျိုးလိုက်ဝင်းကတော့မာရာဒိုနာဟာဘောလုံးတစ်လုံးကိုလိုသလိုလုံနိုင်တဲ့သူဖြစ်တယ်ဆိုပြီးတော့ပြောပါတယ်
ဘောလုံးတစ်လုံးလို့သူလို့သူကဟိုခြေတော့ကလက်ဖြစ်နေတယ်လို့လက်ကလုံနေတယ်လို့ပဲခြေတော့ကလေအမြင်မျိုးဟိုလုံလို့ရတယ်ဘောလုံးတစ်လုံးနိုင်နေတယ်ပေါ့အဲ့ဒီအရပို့ပြီးတော့သူကနှစ်သက်တယ်နောက်ပြီးတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့ကို marketing ပဲလုံလို့ရအောင်ထက်တဲ့အခြေအနေကိုသူကြိုက်တာ
ဘောလုံးကစားတဲ့နေရာမှာမာရာဒိုနာရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးကိုတင်မြအောင်ကတော့
ကွာနံပါတ်၁ခုနကဘလုံးရဲ့ technique သိကောင်းတယ် skill ရှိတယ်နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့ concentration အားပေါ့နော်ဘလုံး concentration အားရအရင်ကောင်းတယ်နောက်မှသူ winning spirit ရှိတယ်ဒါဘလုံးသေးသေးနိုင်ရမှာပေါ့သူကဘလုံးဘက်တယောက်ကိုဘလို့သူကြော်ဖြတ်ရမလဲဆိုတော့ဟိုစိတ်ကအမြဲရှိတယ်ဆိုတော့ခါဒီဥစ္စာကိုကြည့်ခြင်းပြီးသူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြတ်တက်နေတယ်လို့ကျွန်တော်တို့ယူဆတာပေါ့နော်အဓိကတော့ဘောလုံးပညာမှာ impact ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့เนาะဘောလုံးသမားကောင်းတယောက်ဖြစ်တယ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်အနိုင်လူချင်းစိတ်ပြင်းထန်เนาะဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရင်ကောင်းရတာပေါ့နော်သူကွင်းထဲဝင်လာရတယ်ဆိုလို့ရှိရင်ကွန်ပျူတာအပြည့်ရှိတယ်ပွဲကိုနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘောလုံးစိတ်သက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကိုကျွန်တော်အရင်ချိန်နောက်တစ်ခုပြောပြချင်တာကဘာလဲဆိုလို့ရှိရင် तू อ่ะရက်ကူတယ်ငါ့ပြင်ငါ့လက်မှာလောက်ပဲရှိတယ်။ဒါနဲ့ तू ရှီကောင်ကြီးကိုကြော်ပြတ်နေ။ဒီဘောလုံးသမားကောင်းတဲ့ယောက်က तू မှာ skill ရှိရုံနဲ့မပြည့်စုံဘူး။ဆိုတော့ဟာကိုသိထား။အဲ့တော့ကမ္ဘာ level ကိုသွားတဲ့အခါမှာသူ့ muscle တွေကိုကြည့်ပေါ့။အဲ့တော့ဒီ muscle တွေကို तू ရအောင် तू ဘယ်လို training လုပ်ရလဲ။ဆိုတဲ့ခါမျိုးပေါ့နော်။ဆိုတော့အဲ့တော့တခု तू ကတော့ပညာပေးသွားတာဘာလဲဆိုလို့ရှိရင်ရက်ကူတယ်ရှည်တယ်ဘာဘောလုံးကအဓိကမဟုတ်ဘူး။အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘယ်လိုဆွဲတယ်ဆိုတော့အခုသူနဲ့ရေဆိုင်ရတဲ့ defender ဆိုအားလုံး6ပေဟို technique ပိုင်းဆက်တယ်မှာ very skillful ရှိပြီမဲ့လို့သူကတခြားလိုတဲ့ဟာတွေမှာလည်းသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီဒီလူကျင်တဲ့စိတ်အနိုင်လူကျင်တဲ့စိတ်ကလည်းသူ့ကိုဒီလိုဖြစ်ပေါ်စေတယ်ဆိုတော့ တော့သူတို့ကြော်ကြလာတယ်သူတို့ကောင်းမွန်တဲ့ပရိယတ်တောင်ဖြစ်ပေါ်လို့ဆိုတော့တုံးအတခုဖြစ်စီတယ်လို့ကျွန်တော်ယူဆပါတယ
်မာရိုနာဟာအာဂျင်တီးနားအသင်းနဲ့အတူလူငယ်ရောလူကြီးကဘာဖလားပြိုင်ပွဲတွေကိုဘိုးဆွဲခဲ့ပြီးတော့အဲ့ဒီပြိုင်ပွဲတွေမှာလည်းအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုရရှိခဲ့သူပါဒါပြင်နာပိုလီအသင်းကိုလည်းအီတလီစီးရီးဖလားနှစ်ကြိမ်ဥရောပဘောလုံးအဖွဲ့ချုပ်ဖလားတစ်ကြိမ်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတန်တန်းတစ်လျှောက်အထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ဝေါ်ဆော့ဂါမဂဇင်းကချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ
်မင်္ဂလာပါရှင်ကျွန်မဆုမြတ်ပါမှာအခုလိုမျိုးခရစ်စမတ်နဲ့နှစ်သက်ကိုပွဲတော်ချင်းရောက်တိုင်းမှာ VOA မိသားစုကနေသောတာရှင်တို့အတွက်တခြင်းလက်ဆောင်ပေးနေကြပါဒီနေ့ညမှာတော့ကြပြပွဲမှုတည်ဆူထားတဲ့ Christmas ညဆိုတဲ့သချင်းကိုလက်ဆောင်ပါပါရရှင
ဆက်လက်ပြီးတော့တရင်အချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်လွှတ်တော်ကတညီတညွတ်ထက်အတည်ပြုထားတဲ့ဒေါ်လာ900ဘီလျံကျော်သုံးစွဲမဲ့ကိုဗစ်ထောက်ပံ့ရေးအစီအစဉ်နဲ့အစိုးရတနစ်စာအသုံးစိတ်ဒေါ်လာ 1.4 ထရီလျံကိုသမ္မတဒေါ်နယ်ထရမ်ကလက်မမထိုးနိုင်ဘူးဆိုပြီးတော့အင်္ဂါနေ့ကချင်းချောက်ပြောဆိုလိုက်ပါတယ်။အစိုးရထောက်ပံ့ကြေးငွေဒေါ်လာ600ဆိုတာအဓိပ္ပာယ်မရှိတဲ့ပမာဏပါ။ထာဂိုဒေါ်လာ2000တမမဟုတ် 4000 လောက်ထိတိုးပွင့်နိုင်အောင်မူကြမ်းကိုပြင်ဆင်ဖို့လွှတ်တော်ကပြောထားပါတယ်။နောက်ပြီးမူကြမ်းထဲမှာပါတဲ့အလဟတမလိုအပ်တဲ့အသုံးစိတ်တွေကိုဖယ်ရှားပြီးတင့်တော်တဲ့မူကြမ်းတစ်ခုတင်ပြဖို့ပြောထားပါတယ်။တမမဟုတ်လည်းနောက်တက်လာမယ့်အစိုးရအဖွဲ့ကကိုဗစ်ထောက်ပံ့ရေးအစီအစဉ်တွေလောက်ရပါလိမ့်မယ်လို့သမ္မတထရမ်ကပြောဆိုသွားတာပါ။လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့သမ္မတထရမ်ရဲ့ဗီဒီယိုထဲမှာပြောထားတဲ့အလဟတဖြစ်မဲ့အသုံးစိတ်တွေဆိုတာကတော့အမေရိကန်အစိုးရအတွက်နှစ်စင်ဘဏ္ဍာရေးဆွဲတဲ့နေရာမှာပုံမှန်ပါဝင်နေကြဖြစ်တဲ့အီဂျစ်နိုင်ငံအတွက်စီးရီအကူအညီပြရတဲ့စိုက်ပျိုးရေးနဲ့တော်ရင်တရိစံစောင့်ရှောက်ရေးလို့ရောင်းမငွေကူညီထောက်ပံ့ရေးအသုံးစိတ်တွေကိုဆူလိုတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ်ကလူပုဂ္ဂိုလ်15ဦးကိုလူငင်ချန်သာခွင့်ပေးလိုက်ပါတယ်။ဒီထဲမှာ Republican အမတ်ဟောင်းတွေ2016သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးတာဝန်ခံသူအပြင်2009ခုနှစ်ကဘက်ဒတ်မှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမှာပါဝင်တဲ့အစိုးရ contract ဝန်ထမ်းတွေလည်းပါဝင်ပါတယ်။အခြားလူငောက်ကိုလည်းသမ္မတထရမ်ကပြစ်ဒဏ်တွေလျှော့ပေါ်ပေးခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကအခြားမျိုးစိတ်တွေထက်ကူးစက်မှုပိုများသလိုကလေးငယ်တွေကြားပိုးပြီးတော့လွယ်လွယ်ကူကူကူးစက်နိုင်တယ်လို့လည်းဗြိတိန်ပညာရှင်တွေကပြောပါတယ်။
Eddie Biza, young virus car, Kunase Yakaino, Bobio, Mimia San Kusa Nanelu, a tip you wanted it, a session Lanyan Saya virus, and the Jambi Quega, Britain, Tipa, and Pina Shinuga Piovale, Eddie Virus Music Tiga, Pigger at the Dimadute, Britain and Tamaydi Dama Kusa, Piana Nidale Pipale. Tigginia to take the Yapin, we got the Lapavation, Pio Eco Abinasinet to Jesu de Mare, Kodashimian, and what Yama Pito Pita Alon Jama Shilamazation.
This program has come to you from the Voice of America, Washington.